in Burmese.
မင်္ဂလာညချမ်းပြကြပါစီခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်အောက်တိုဘာလ26ရက်တောင်ကြားနေ့ညဘက်အစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီစံတိုင်းအထိ Washington DC မြို့တော်ကနေလိုင်းနူမီတာ2532 51တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်ရန်နိုင်ပါတောင်ကြားညပိုင်းသတင်းတွေကိုနားလောင်နေတူချင်ညာပေးသွားမှာဖြစ်ပါတယ်ဒီမိုကရက်ထက်လွတ်တော်မှာကိုရီဘိုဂါစီကိုပို့လိုက်တဲ့စက်တခုမြောက်တန်တရားဖြစ်ပွဲစာရေးကိုတွေ့ပြီဖြစ်တယ်လို့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI ကပြောလိုက်ပါတယ်။ Sorry သတင်းတောက်ရဲ့အလောင်းကိုဖျောက်ဖျက်ဖြစ်တဲ့နေရာနဲ့ပူးပေါင်းကြံစည်သူတွေကိုပေါ်ထုတ်ဖို့တူရကီသမ္မတအာဒိုဂန်ကတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံနောက်ပိုင်းမှာဓာတ်ကင်ထားတဲ့မျိုးသမီးတို့ကမူလာရန်ကျောင်းကကလေးတွေကိုတိုက်ခိုက်ခဲ့တဲ့အတွက်ကျောင်းသားကျောင်းသူ14ဦးတန်းရသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။11 media ကသတင်းသမား3ဦးကိုဒီကနေ့မှအာမခံနဲ့ပြန်လွှတ်ပေးလိုက်ပေမဲ့သမရရဲ့ညွှန်ကြားချက်တွေအတိုင်းအကောင့်ထဲပေါ်မလာသေးဘူးလို့အကျိုးဆောင်ရှေ့နေကပြောပါတယ
်ဒီအမှုကိုသတင်း media ဥပဒေနဲ့ပဲအရေးယူဆိုပြီးတော့ရန်ကုန်တိုင်းအစိုးရညွှန်ကြားခဲ့တယ်အဲ့ဒီညွှန်ကြားချက်အရဆိုရင်ဒီနေ့မှရန်ကုန်တိုင်းအစိုးရဘက်ကနေပြီးတော့အမှုကိုရုပ်သိမ်းလွှာတင်ရမယ်သမရကတော့
ဒီကြောင့်သတင်းနေပြီးမှတင်ဆက်သွားဖို့ရှိသလိုဒီပြဿနာတွေအေးဆေးစွာပြန်လဲဟိုချမ်းပြည်နယ်ကနေပြီးတော့ပြန်လဲထူထောင်ရေးကောင်စီ RCSS နဲ့မြမတက်မတော်တို့တရားညှိနှိုင်းမှုမပြီးမချင်းပြည်ထောင်စုကနေခွဲမထွက်ပါဘူးဆိုတဲ့အာမခံချက်ပေးဖို့မှမဟုတ်ဘူးလို့ပြောကြားတဲ့တုတ်ပြန်တန်တွေကိုလည်းကြားဖို့ရှိပါတယ်အဲ့ဒီနောက်ပိုင်းမှာတော့မီဒီယာဖုံးကွယ်မှုနောက်ကွယ်ကရခိုင်ပြစ်မှန်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲကိုလည်းတင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နားလောင်လို့ပြောပြပေးပါအောင်ဗျာ
ဒီမိုကရက်ထက်လွတ်တော်မှကိုရီဘိုဂါစီကိုပို့လိုက်တဲ့ဒီစက်တခုမြောက်တန်တရားဖြစ်ဖွယ်စာအိတ်ကိုတွေ့ပြီဖြစ်တယ်လို့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI ကပြောကြားလိုက်ပါတယ်ဒီစာအိတ်ထုတ်ဟာသမ္မတဟောင်းဘရက်အိုဘားမားအဖွဲ့တခြားနာမည်ကြီးဒီမိုကရက်ခေါင်းဆောင်တွေနဲ့သမ္မတထရန့်ကိုဝေဖန်သူတွေစီကိုပို့တဲ့ဖိုင်နဲ့လုတ်တဲ့ပုံမျိုးစာနဲ့ဆင်တူတယ်လို့ FBI ကပြောပါတယ်ဒီစာအိတ်ထုတ်ကိုဖလော်ရီဒါမှာတွေ့ရှိခဲ့တာဖြစ်တယ်လို့လည်းအမေရိကန်တရားရေးအဖွဲ့စည်းဘက်ကပြောပါတယ်ဒါပြင်မျိုးသားထောက်လိုက်အဖွဲ့ဒါရိုက်တာ James Clapper ကိုပြစ်မှတ်ထားတဲ့စက်နှစ်ခုမြောက်စာရေးအထုတ်ကိုလည်းတောက်ကြနေကတွေးရှိခဲ့တယ်ဆိုပြီး CNN နဲ့တခြားသတင်းမီဒီယာတွေကပြောပါတယ် Mr. Clapper ကတော့သူ့အနေနဲ့အခုလိုပြစ်မှတ်ထားခံရတဲ့အပေါ်မှာမအံ့ဩကြောင်းနဲ့ဒီဖြစ်ရတရားကစိုးရိမ်စရာကောင်းတယ်လို့လည်း CNN သတင်းဌာနကဒီကနေ့မှပြောပါတယ်ပိုင်နယ်လှုပ်ထားတဲ့ဒီလက်လုပ်ဘုံတွေကအ ਨੇ ဆုံးတစ်ခုကို Florida ပြည်နယ်မှာရှိတဲ့စာရိုက်တစ်ခုကနေပေးပို့ခဲ့တာဖြစ်တယ်လို့သတ်မှတ်ခဲ့ပြီးတဲ့နောက်မှာအမေရိကန်ဆိုရစုံစမ်းစစ်ဆေးသူတွေဟာအဲ့ဒီစာရိုက်ကိုကြာသပတေးနေ့ညကတော့ဝင်ရောက်ရှာဖွေခဲ့ကြပါတယ်ခင်ဗျာ
အမေရိကတိုက်အလဲပိုင်းနိုင်ငံတွေကရွှေပြောင်းအခြေချသူတွေမက္ကဆီကိုနိုင်ငံမြောက်ပိုင်းနယ်စပ်ကုပ်ဦးတည်လာနေချိန်မှာပဲအမေရိကန်နိုင်ငံတဲကိုဝင်ရောက်ဖို့အဲ့ဒီလူတွေရဲ့မျှော်လင့်ချက်ဟာနိုင်ငံတော်အရေးပေါ်အခြေအနေဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်2000ကျော်ကိုနိုင်ငံနယ်စပ်ကိုဆီလွတ်ထားပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီရွှေပြောင်းအခြေချနေတဲ့လူအုပ်ကြီးအမေရိကန်နိုင်ငံတဲကိုဝင်လို့မရအောင်ကာကွယ်ရတဲ့အနေနဲ့အမေရိကန်စစ်တပ်ကလည်းနယ်စပ်ကိုဆီလွတ်နိုင်ဖို့ရှိတယ်လို့သမ္မတထရမ့်ကကြာတာပြီးနေ့ကတတိပေးလိုက်ပါတယ်။ဒီနိုင်ငံတော်အရေးပေါ်အခြေအနေအတွက်ကျွန်တော်အနေနဲ့စစ်တပ်ကိုအသုံးပြုပြီးအဲ့ဒီလူတွေကိုတာစီမှာဖြစ်တယ်လို့သမ္မတထရမ့်က Twitter မှာရေးတာပါရွှေပြောင်းနေထိုင်သူတွေအမေရိကန်မှာခလုံခွင့်ရရေးစူးစမ်းနေကြတဲ့အပေါ်နေဆက်လုံခြုံရေးအလုပ်သမားသမဂ္ဂအရာရှိသူဦးကဒီမိုကရက်ပါတီကိုအပြစ်ဖို့ပြောဆိုခဲ့တာကိုလည်းထောက်ခံခဲ့ပါတယ်အမေရိကန်ကိုလာဖို့တိုင်းပြည်ကနေစွန့်ခွာထွက်လာသူတွေကိုတာစီဖို့ပြုတ်ခဲ့တယ်ဆိုပြီးတော့လဲ Honduras, El Salvador နဲ့ Guatemala နိုင်ငံတွေကိုပြစ်တင်ပြောဆိုခဲ့တာပါ
တူဂီနိုင်ငံက Saudi ကောင်စစ်ဝင်ရုံအတွင်းအသက်ခံလိုက်ရတဲ့ Saudi သတင်းတော့ Jamal Khashoggi ရဲ့အလောင်းကိုဖြောက်ဖြက်ဖြစ်တဲ့နေရာနဲ့အဲ့လိုဖြောက်ဖြက်တဲ့နေရာမှာပူးပေါင်းကြံစည်ခဲ့တဲ့သူတွေဘသူဘဝဆိုတာကိုထုတ်ဖော်ပြောဆိုဖို့တူရကီသမ္မတရေဂျက်တာယီအာဒိုဝန်ကဒီနေ့တောက်ချာနေ့မှာထိုက်တွန်းလိုက်ပါတယ်။သတင်းတောက်ကရှုဂီတက်ခံရတဲ့သက်တည်ထောက်ထားတွေပိုရထားပြီလို့သမ္မတအာဒိုဝန်ကလွတ်တော်စည်းဝေးမှာပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမသွားပါဘူး။ Saudi Arabia နိုင်ငံရဲ့အစိုးရရှိနေချုပ်ကအစ္စတန်ဘူလ်ကိုလာမဲ့တနင်္ဂနွေနေ့မှာလာရောက်မှာဖြစ်တယ်လို့သတင်းတောက်ကရှုဂီတက်ခံရတဲ့ကိစ္စနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေအတွက်တူဂီတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့လည်းသမ္မတအာဒိုဝန်ကပြောပါတယ်။တူဂီနိုင်ငံကပြေးပို့ခဲ့တဲ့တပ်တေတွေအရသတင်းစာဆေးရခရှိုဂီကိုကြိုတင်ကြံစီပြီးတပ်ဖြတ်ခဲ့တဲ့ပုံစံမျိုးဖြစ်နေတယ်လို့ဆော်ဒီဘက်ကကြေညာချက်ထုတ်ပြီးဝန်ခံပြောဆိုခဲ့တာပါ။ဒီလိုတပ်ဖြတ်ဖို့ဘသူကကြိုတင်ကြံစီခဲ့လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။တန်တရားရှိသူတွေကိုတရားရင်ဆိုင်နိုင်အောင်ဆက်ပြီးစုံစမ်းနေတယ်လို့ဆော်ဒီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တပ်ဖြတ်မှုနဲ့ဆက်ဆက်ပြီးတာဝန်ရှိသူ၅ဦးကိုဆော်ဒီဆိုရကအလောက်ကနေထုတ်ပေးခဲ့သလိုလူ18ဦးကိုလည်းဖမ်းဆီးထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်တို့လိုထင်ရှားတဲ့ဒီမိုကရက်တွေနဲ့သတင်းမီဒီယာတွေကိုပို့လိုက်တဲ့ဖောက်ခွဲရေးပစ္စည်းတွေပါဝင်တဲ့အထုတ်တွေဟာအမေရိကန်စာပေါ်လုပ်ငန်းအနေနဲ့ဒီဖောက်ခွဲရေးပစ္စည်းတွေရဲ့အန္တရာယ်ကိုရင်ဆိုင်ဖြေရှင်းတဲ့နေရာမှာကြုံတွေ့နေရတဲ့ဆင်ခုံမှုတွေဖြစ်တယ်ဆိုတာကိုပြသနေပါတယ်။အမေရိကန်စာပို့ဌာနအနေနဲ့ဖြန့်မြတ်အားဖြင့်တနေ့ကိုစာအရေးအတွက်493.4တန်းပို့ဆောင်ပေးရပြီးတဟာတနအီကို20.6တန်းရှိတယ်လို့ပြောပါရယ်။ပြီးခဲ့တဲ့ဆယ်စုနှစ်ခုအတွင်းစာပို့ရာကနေလူတွေသေဆုံးတာတွေမဖြစ်အောင်တချို့လုတ်ဆရာရှိတဲ့ခြေလမ်းတွေကိုလုတ်ခွဲရတယ်လို့ပြောပါရယ်။အမေရိကန်အစိုးရဌာနတစ်ခုဖြစ်တဲ့စာပို့လုပ်ငန်းဌာနအနေနဲ့စီးပွားပစ္စည်းတွေပေါ်တဲ့စာအိတ်တွေကိုပို့ပေးလို့ဝန်ထမ်းတွေသေဆုံးခဲ့ကြရတယ်လက်ရှိခဲ့ပါရယ်။အမေရိကန်ပြည်ထောင်စုမှာစက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နောက်ဝါရှင်တန်စာတိုက်ကတစ်ခုကစာပို့ဝန်ထမ်း၂ယောက်ဟာအစိတ်ပါတဲ့စာအိတ်တွေကိုကိုင်မီတာကြောင့်သေဆုံးသွားခဲ့ဖူးပါရယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ရေးကနေတောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တောင်းနေမြောက်ကိုရီးယားနိုင်ငံသားမှာထိမှန်မှုတွေကိုရှော့ချဖို့ပြီးခဲ့တဲ့လကဆေးအရာချေချေမြတ်မြတ်ဆွေးနွေးထားတဲ့သဘောတူညီမှုကိုကောင်ထယ်ဖို့ရေးကိစ္စဆွေးနွေးဖို့အတွက်နိုင်ငံစစ်ဘက်တောင်းရှိသူတွေဟာနေဆက်မှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲတွေအထွတ်မှာနိုင်ငံသားဆက်သွယ်ရေးအမြဲထားရှိပြီးပြဿနာတွေမတော်စထိတိုက်တွေ့တာတွေမဖြစ်အောင်ရှောင်နိုင်ဖို့ရည်ရွယ်တဲ့ပူးတွဲစစ်ကော်မတီတရက်တီထောင်သွားဖို့ပါဝင်တယ်လို့လည်းမောင်မောင်ကျောင်းကျောင်းမှာလုပ်မဲ့အစည်းအဝေးမစတင်ခင်မှာတောင်ကိုရီးယားစစ်တပ်ရဲ့ပြောခွင့်ရဗိုလ်ချုပ်ကင်တိုးဂျွန်ကပြောကြားခဲ့ပါတယ်။ဒီကော်မတီဟာကိုရီးယားနိုင်ငံသားစီးရေးသဘောတူညီချက်ကနေလှုပ်ဆောင်ဖို့ကတိပြုခဲ့တဲ့အချက်တွေကတခုလည်းဖြစ်ပါတယ်။နိုင်ငံစီးရေးသဘောတူညီချက်ကိုတော့မြောက်ကိုရီးယားကောင်ဆောင်ခင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ပြီးခဲ့တဲ့လကပျောင်းရမ်းမြေမှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲရဲ့ပြင်ပဖိပတ်မှာသဘောတူခဲ့ကြတာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတော့စီးရေးသဘောတူညီချက်ကယုံကြည်မှုတည်ဆောက်တဲ့နေရာမှာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပြီးတော့အဲ့လိုလှုပ်လိုက်ခြင်းအပြင်နေဆက်တင်းမာမှုတွေကိုရှော့ချပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းဖို့အမေရိကန်ဦးဆောင်တဲ့ခြေပြန့်တဲ့ဆွေးနွေးမှုတွေအတွက်နေရာပိုမိုဖန်တီးပေးသွားနိုင်မှာဖြစ်တယ်လို့လည်းပြောပါရခင်ဗျာ။
တရုတ်နိုင်ငံကိုတရုတ်ဝင်အလက်ပတ်ခီးစင်နဲ့ရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တရုတ်သမ္မတရှီဂျင်းပင်တို့ဒီကနေ့တောက်ကြနေမှာတွေ့ဆုံပါတယ်။တရုတ်ဂျပန်နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုတွင်းရင်ဆောင်ရွက်ဖို့ခေါင်းဆောင်တို့အခုလိုတွေ့ဆုံကြတာပါ။နှစ်နိုင်ငံကြားဆက်ဆံရေးတွေအတက်အကျရှိခဲ့ပေမဲ့လည်းအခုတော့တည်တည်ငြိမ်ငြိမ်ရှိသွားပြီလို့တရုတ်သမ္မတရှီကပြောပါတယ်။ဂျပန်ဝန်ကြီးချုပ်အာဘေကလည်းနှစ်နိုင်ငံကြားလွတ်လပ်တဲ့ကုန်သွယ်ရေးဆိုင်ရာအဆင့်တစ်ခုကိုရောက်ဖို့လိုလားကြောင်းပြောဆိုခဲ့တာပါ။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာတရုတ်ဝန်ကြီးချုပ်လီကက်ချင်းနဲ့လည်းဒီကနေ့တောက်ကြနေမှာတွေ့ဆုံခဲ့တာပါ။ဂျပန်နဲ့တရုတ်နိုင်ငံကြားကိစ္စရပ်အတော်များများမှာအနီးကပ်ပူးပေါင်းဆောင်ရွက်ဖို့ဒီကနေ့တောက်ကြနေမှာသဘောတူညီခဲ့ကြတာမှာကုန်သွယ်ရေးနဲ့စီးပွားရေးကဏ္ဍမြောက်ကိုရီးယားအရင်းနဲ့တောင်တရုတ်ပင်လယ်တွင်ရေကြောင်းတွာလာမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုလည်းပါဝင်ဆွေးနွေးခဲ့ကြပါတယ်။တဟာနှစ်တွင်နဲ့ချီမပြေမလည်ဖြစ်နေခဲ့ကြတဲ့တရုတ်ဂျပန်နိုင်ငံကြားဆက်ဆံရေးတွေတိုးတက်နှွေးထွေးလာတဲ့အခြေပြေတင်ကြတာအဖြစ်ခုနှစ်နှစ်အတွင်းဂျပန်ကောင်ဆောင်တူရဲ့တရုတ်ဝင်ချစ်ကြည်ရေးခီးစဉ်လည်းဖြစ်ပါတယ်။မစ္စတာအာဘေနဲ့တူဂျပန်ကစီးပွားရေးဆိုင်ရာကိုယ်စားလှယ်900ရုပ်လိုက်ပါသွားခဲ့ပါတယ်။
တရုတ်နိုင်ငံနောက်ပိုင်းမှာဓာတ်ကင်ထားတဲ့အမျိုးသမီးတူကမူလာရန်ချောင်းကကလေးတွေကိုတိုက်ခိုက်ခဲ့တဲ့အတွက်ကျောင်းသားကျောင်းသူ14ဦးဒဏ်ရာရရှိသွားခဲ့ပါတယ်။ချုံကင်းမြို့ကကျောင်းတစ်ခုမှာမနေ့ပိုင်းလေးကျင်ကန်းလုပ်ပြီးကျောင်းထဲပြန်ဝင်လာတဲ့ကလေးတွေကိုလျူးဆိုတဲ့အမျိုးသမီးကဓာတ်ကင်ပြီးတော့တိုက်ခိုက်ခဲ့တာပါ။ဒဏ်ရာရသွားတဲ့ကလေးတွေကိုဆေးရုံကိုပို့ပေးလိုက်ရပါတယ်။အသက်39နှစ်အရွယ်အဲ့ဒီအမျိုးသမီးကိုတော့ရဲတို့ကဖမ်းဆီးထိန်းသိမ်းထားပါတယ်။တရုတ်နိုင်ငံမှာလက်လောနှစ်တွေအတွင်းအလားတူတိုက်ခိုက်မှုမျိုးတွေအကြိမ်တော်များများဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။အဲလိုတိုက်ခိုက်တဲ့သူတွေကိုမနာလိုမုန်းတီးစိတ်တွေရှိနေသူဒါမှမဟုတ်စိတ်ရောဂါခံစားနေရသူတွေအဖြစ်ပြစ်တင်ပြောဆိုလို့ရှိပါတယ်။တနက်ရောင်းဝယ်မှုပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံမှာတင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းထားတဲ့အတွက်လူအစုလိုက်အပြုံလိုက်တိုက်ခိုက်တဲ့လုပ်ရက်တွေမှာဒါမှမဟုတ်အိမ်လုံးဖောက်ခွဲပစ္စည်းတွေနဲ့သာကျူးလွန်လို့ရှိတာလည်းဖြစ်ပါတယ်ခင်ဗျာ။
ဂရိနိုင်ငံအနောက်ပိုင်းကကမ္ဘာလက်ခီးသွားတဲ့အလာများတဲ့ဇက်နော့စ်ဂျွန်မာဒီကနေ့အစောပိုင်းကပြင်းအားအဆင့်6.4ရှိတဲ့ငလင်လှုပ်သွားတာကိုအေသင်မျိုးရော့အထိသိရှိခံစားခဲ့ကြတာပါ။ကနဦးထွက်လာတဲ့သတင်းတွေအရငလင်နှံကြောင့်အပျက်စီးနဲ့သေဆုံးသရရတာမျိုးတော့မရှိပါဘူး။ကျွန်းကြီးပေါ်ကအဓိကစိတ်ကန်းကြီးပျက်စီးခဲ့ပေမဲ့အသုံးပြုလို့ရသေးတယ်လို့ပြည်သူ့ကာကွယ်ရေးအေဂျင်စီကတာဝန်ရှိသူတဦးကပြောပါရယ်။ကျွန်းပေါ်ကအဓိကမျိုးတစ်ခုဖြစ်တဲ့ဇက်နော့စ်မျိုးမှာလျှက်စီးမီးတွေပြတ်ကုန်ပေမဲ့လည်းအပျက်အစီးအကြီးတွေတော့မဖြစ်ခဲ့ပါဘူး။လူ3ယောက်ကိုဆေးရုံပို့ပေးလိုက် လာပြီးသူတို့ထဲကနှုတ်ကတော့အနှဲငယ်တရားရသွားတယ်လို့အစိုးရတာဝန်ရှိသူတို့ကပြောပါတယ်ကျုံးမော်ကတချို့နေရာမှာကြောက်တုံးတွေပြုတ်ကျခဲ့တယ်လို့ Bright Cross မြို့ကခရီးရန်ဖျားကြောက်တို့ရဲ့အစိတ်ပိုင်းတချို့ပျက်စီးသွားတယ်လို့ပြောပါရယ်အမေရိကန်ဘူမိဗေဒလေ့လာရေးဌာနရဲ့တိုင်းတာချက်အရငလင်ဟာကျွန်းရဲ့တောင်ဘက်ပိုင်းကမိုဇာကီမြို့ရဲ့ပင်လယ်ရေအောက်33ကီလိုမီတာမှာဗဟိုပြုလှုပ်ခတ်သွားတာလို့ပြောပါရယ
်ပြီးခဲ့တဲ့သတင်းမှာကအာဖဂန်နစ္စတန်နိုင်ငံကန်ဒါဟာပြည်နယ်မှာတာလီဘန်တို့ရဲ့တိုက်ခိုက်ခံရပြီးအမေရိကန်ပြည်ထောင်စုဝါရှင်တန်ကစေယုံတစ်ခုမှကုသခံနေတဲ့အမေရိကန်ဗိုလ်မှူးကြီးပြန်ပြီးတော့နလန်ထူလာနေပြီဖြစ်ပါတယ်အခုမှရှိတဲ့မြောက်အတ္တန်တိတ်စစ်စာချုပ်အဖွဲ့နေတိုးတက်ကိုတော့အော်စတြေးလျဗိုလ်မှူးကြီးကတာဝန်ယူကုကဲနေပါတယ်ပြီးခဲ့တဲ့တပတ်ကတပတ်ချာသာပရင်းနေ့ကအာဖဂန်ကနေတိုးတက်ဖွဲ့ထိပ်ပိုင်းတပ်မှူးကြီးတွေနဲ့စီးဝေးလုပ်ပြီးထွက်လာတဲ့သူတွေကိုအာဖဂန်လုံခြုံရေးဖြစ်ဟန်ဆောင်ထားတဲ့သနတ်သမားတစ်ယောက်ကပြစ်ခတ်ခဲ့တာမှာတပ်မှူးကြီးဂျက်ဖရီစမိုင်လီထံရရသွားခဲ့တာဖြစ်ပါတယ်ဒီတိုက်ခိုက်မှုမှာအမေရိကန်ဗိုလ်ချုပ်ကြီးစကော့မေလာအထူးကိမရှိခဲ့ပေမဲ့တာလီဘန်တွေကိုခေါင်းမထောင်နိုင်အောင်ထိန်းထားနိုင်ခဲ့တဲ့အာဖဂန်ရဲမှူးကြီးအဗ်ဒူရာဇစ်နဲ့အာဖဂန်ထောက်လိုင်းအေဂျင်စီအကြီးအကဲတို့တည်ဆုံသွားခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ထိတိုင်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့စတင်ကြပါတယ်ရန်ကုန်တိုင်းအစိုးရအဖွဲ့ကိုအကြီးညိုပြက်အောင်ရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အဖမ်းဆီးရေးယူခံထားရတဲ့11 media ကသတင်းသမား3ဦးကိုတာမွေမြို့နယ်တရားရုံးကဒီကနေ့မှာအာမခံချက်ပေးပြီးတော့ပြန်လွှတ်လိုက်ပါတယ်ဒီလိုပြန်လွှတ်ပေးပေမဲ့သတင်း media ဥပဒေနဲ့မဟုတ်ပဲဆက်ပြီးတရားစွဲဆိုထားတဲ့အပေါ်မှာတော့ဝေဖန်မှုတွေရှိနေပါတယ် VOA သတင်းတော့မေခကသတင်းပေးပို့ထားတာပ
ါသတင်းတော့တယောက်စီကိုမြန်မာကြံ့ငွေ300စီးနဲ့အာမခံပေးပြီးပြန်လွှတ်ဖို့တာမွေမြို့နယ်တရားရုံးကဒီကနေ့ဆုံးဖြတ်လိုက်တာပါဒါပေမဲ့လေရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုအကြီးညိုပြက်အောင်ရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်အရာအမှုကိုဆက်ပြီးရင်ဆိုင်ရအောင်မှဖြစ်ပါတယ်။အာမခံနဲ့ပြန်လွတ်လာတဲ့သတင်းတောက်တွေကတော့ရန်ကုန်တိုင်းဒေသကြီးအစိုးရရဲ့ဗဏ္ဍာရေးစီမံခန့်ခွဲမှုအပေါ်ဝေဖန်ရေးသားချက်တွေဟာသတင်းအချက်အလက်အမှန်ကိုအခြေခံပြီးရေးသားထားတာကြောင့်အမှုကိုဆက်လက်ရင်ဆိုင်သွားမယ်လို့ဆိုပါတယ်။ပြန်လည်လွတ်မြောက်လာတဲ့သတင်းအယ်ဒီတာကိုကျော်စောလင်းနဲ့သတင်းထောက်ချုပ်ကိုဖြိုးဝေဝင်းတို့ကအမှုနဲ့ပတ်သက်လို့အခုလိုပြောသွားတာပါ။ကျွန်တော်တို့ကဆက်လက်ပြီးဆိုင်ပါမယ်။ကျွန်တော်တို့ကဒါတော့ရန်ကုန်တိုင်းဆိုရဖွဲ့ကျွန်တော်တို့ကောင်းမယ်။ကျွန်တော်တို့ကကြည့်ရမယ်။ကျွန်တော်တို့နားလေတာတော့ကျွန်တော်ကျမတော့ဒီလိုစာကြည့်လိုက်တော့အမကရရတယ်အမကရရတယ်ဟိုလေးလေးနဲ့ပတ်ကတော့ဆိုတော့ကျွန်တော်တို့ကတော့ကျွန်တော်တို့ဒီရင်းမှုကျွန်တော်တို့ကပါဝင်တဲ့ဟာနဲ့ပတ်သက်ပြီးကျွန်တော်တို့ဖြည့်ရှင်းဖို့ပဲကျွန်တော်တို့ပါရှိနေတယ်။တခြားဘက်ကတော့ကျွန်တော်တို့ကစောင့်ကြည့်ရမှာနော်ကျောင်းလုံးကြီးရေးကြည့်ပါကျွန်တော်သုံးသက်ချက်လေးနဲ့ပဲမှန်ကန်တဲ့ချက်လက်တွေရေးခဲ့တယ
်။11 media ကသတင်းတောက်တွေတရားဆွဲဆိုတဲ့အမှုမှာသတင်းမီဒီယာကောင်စီနဲ့အရင်ဆုံးညှိနှိုင်းဖို့နိုင်ငံတော်သမ္မတကအောက်တိုဘာ18ရက်နေ့မှာညွှန်ကြားချက်ထုတ်ပြန်ထားပါရယ်။သတင်းမီဒီယာကောင်စီဘက်ကလက်ရှိဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းပြီးမှသာဆက်လက်ညှိနှိုင်းဆောင်ရွက်ပေးမယ်လို့ရန်ကုန်တိုင်းအစိုးရကိုပြောဆိုထားပြီးရန်ကုန်တိုင်းအစိုးရဘက်ကလည်း11 media ဘက်ကတောင်းပန်ရမယ်ဆိုပြီးသတင်းမီဒီယာကောင်စီကိုပြန်လည်ပြောဆိုထားပါရယ်။ဘာပဲဖြစ်ဖြစ်အခုလိုသတင်းတောက်တွေကိုအာမခံနဲ့လွှတ်ပေးလိုက်တာဟာတူတက်မှုတစ်ခုပဲလို့သတင်းတောက်တွေရဲ့အကျိုးဆောင်ဦးကြည်မြင့်ကတော့ပြောပါတယ်
။သတင်းတောက်တွေကို350တာနှစ်ဦးစီနဲ့အားလုံး3ယောက်သလုံးကအာမခံပေးတယ်နော်။ပေးတဲ့နေရာမှာအဲဟိုတရားမျှတဆိုတာနဲ့ဆရာတို့လျှောက်လာမှာပေါ်ပြထားတဲ့အချက်တွေကိုလက်ခံပြီးတော့ဒါတရားပေးခဲ့တယ်။အဲ့လိုပြောခြင်းအပြင်ဆရာတို့အမှန်တန်ဝန်သားတယ်။တရားသူယူလဲအလုံးဝိုင်းလက်ကုပ်တည်ရတယ်ပေါ့။အမလို့ဒီနေ့တခုဝင်းနေစရာကောင်းတာပါလဲဆိုတော့တမရရဲ့ညွန်ကြွားလွာပြောရမှာတော့ဒီအဆိုရဆိုလို့ရှိရင်ဒီအမှုကိုဒေမီဒီယာဥပဒေနဲ့ပဲ21 22 23နေတယ်ပဲအေးယူဆိုပြီးတော့ဆိုပြီးတော့ရန်ကုန်တိုင်းအစိုးရညွန်ကြားခဲ့တယ်အဲ့ဒီညွန်ကြားချက်အရာဆိုရင်ဒီနေ့မှာရန်ကုန်တိုင်းအစိုးရဘက်ကနေပြီးတော့အမှုကိုရုပ်သိမ်းလွာတင်ရမယ်တမရကတော့ဒီလိုပြောတယ်ဒေမီယာဥပဒေနဲ့ပဲအေးယူပါလို့ပြောတယ်ဒီဘက်ကဒီဘက်ကဟာရုပ်မပေးဘူးဆိုတော့အားပြေတော့တော့ဆီတော့တမရအမိတ်တမရကပြောတဲ့ဟာကိုတော့လိုက်နိုင်ရမရောက်သေးဘူးဆိုတော့အတိအကျထင်ရှားတယ်ဒ
ါဒီကနေ့သတင်းတော့တွေကိုကြားနာစစ်ဆေးရမှာတရားဆွဲဆိုထားတဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ညွှန်ကြားရေးမှူးဟာကျမ်းမာရေးအကြောင်းပြချက်နဲ့လာရောက်နိုင်ခဲ့ခြင်းမရှိပါဘူးဒီအမှုကိုလာမယ့်နိုဝင်ဘာ9ရက်နေ့တာမွေတရားရုံးမှာထပ်မံကြားနာစစ်ဆေးသွားမှာဖြစ်ပါရဲ့ရှင်
မမီခာရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။တဆက်တည်းတင်ပြကျင်တာက11 media သတင်းတောက်တွေကိုအခုလိုအာမခံပေးလိုက်တဲ့အပေါ်ကြိုးဆိုကြောင်းနဲ့ဒီပြဿနာကိုအေးအေးဆေးဆေးပြန်လည်ပြေလည်အောင်ဖြေရှင်းစေလိုကြောင်းပြည်ချိုင်းဒုဝန်ကြီးကပြောဆိုလိုက်ပါတယ်။ပြဿနာတွေပြေလည်အောင်ဖြေရှင်းနိုင်ရေးနိုင်ငံတော်သမ္မတကညွှန်ကြားထားသလိုသတင်းမီဒီယာကောင်စီဘက်ကဂျာဝင်ဖြေရှင်းပေးဖို့ဆိုရင်တရားရုံးကအာမခံပေးလိုက်ုံနဲ့မလုံလောက်ပဲအမှုကိုပြန်ရုပ်သိမ်းဖို့လိုတယ်လို့သတင်းသမားတွေကသုံးသပ်နေတာပါ။မတ်ဆုမုံကဆက်သွယ်မေးမြန်းတင်ပြပါမယ်
။ရန်ကုန်တိုင်းဒေသကြီးဆိုရဖွဲ့ကိုပြည်သူအများကအကြီးညိုပြတ်အောင်ရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရန်ကုန်တိုင်းဆိုရဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကတရားလိုလုပ်ပြီးအမှုဖွင့်ထားလို့ဖမ်းဆီးထိန်းသိမ်းခံထားရတဲ့အလဲပန်းမီဒီယာကအယ်ဒီတာချုပ်တာဝန်ခံအယ်ဒီတာနဲ့သတင်းတောက်ပေါင်း၃ဦးဟာဒီကနေ့မှာတော့ရန်ကုန်တိုင်းတာမွေမြို့နယ်တရားရုံးကတဦးကိုသိမ်းတရားစီနဲ့အာမခံနဲ့ပြန်လွတ်မြောက်လာကြပါတယ်။အခုလိုမျိုးတရားရုံးကနေအလဲပန်းသတင်းသမား၃ဦးကိုအာမခံပေးလိုက်တဲ့အပေါ်ဝမ်းသာကြိုးဆိုကြောင်းနဲ့ပြဿနာကိုပြေလည်အောင်အေးအေးဆေးဆေးဖြေရှင်းကြစီလိုပါတယ်လို့ပြည်ချာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်။မီဒီယာသမားနဲ့မီဒီယာလောကနဲ့အစိုးရကမှအဲ့လိုပေါ့ခေါင်းကိုတိုက်မှုတွေနေပါတော့လေအဆင်ပြေတော့လေကျွန်တော်ကတော့ဝမ်းသာလေးပါပဲ။ဒါကောင်းရင်းလက္ခဏာပါ။ကျွန်တော်ကြိုးဆိုပါတယ်။ချက်ပြီးတော့အဲ့ဒါကိုဒီကြံစည်တာကိုကိစ္စပြီးအောင်ထိအေးအေးဆေးဆေးနဲ့ပြေလည်အောင်ဖြေရှင်းသွားနိုင်ပါစေလို့ပဲကျွန်တော်ကြောင်းလင်းဆုတောင်းပါတယ
်။အထူးသဖြင့်ကတော့တရားစွဲဆိုဖမ်းဆီးအရေးယူမှုတွေနဲ့မကြခဏထိတ်တိုက်တွေ့နေတဲ့သတင်းမီဒီယာတွေနဲ့အစိုးရတို့ကြားပွတ်တိုက်မှုတွေနှဲပါပြီးတော့မန်တိုင်ကြီးတွေကြားမှာဆက်ဆံရေးကပို့ပြီးတော့မှအဆင်ပြေချောမွေ့လာစေလိုပါတယ်လို့လည်းဒုဝန်ကြီးကပြောပါတယ်
။ဆိုတော့ဒီကိစ္စကိုတော့ဒီလိုဒီလက်ရှိဖြစ်ပေါ်ပြတ်လာတာကြိတ်ဝန်းလာပါတယ်။အဲ့ဒါကိုရှင်းဆက်ပြီးတော့ပေါ့လေပို့ပြီးတော့အေးစီစီနဲ့အားလုံးပြဿနာအလုံးပြေလည်အောင်ထိဖြေရှင်းသွားနိုင်ပါလိမ့်မယ်ကျွန်တော်ညွှန်လင်းပါတယ်။အဲ့ဒါဆိုမီဒီယာနဲ့အစိုးရကမှလည်းပြန်လည်ယုံကြည်မှုတွေရှိလာမှာပေါ့နော်။ဆက်လက်ပြီးတော့ကျွန်တော်လက်တွေ့လက်ကွပ်ကြားလည်းအများကြီးရှိပါတယ်။ရေရှည်မှလည်းလူကြီးအများကြီးရောခင်ဗျာ။ရေရှည်မှလူကြီးလည်းအများကြီးရှိပါတယ်ကျွန်တော်။ဒီရရဲ့အခက်ခဲတွေကိုလည်းကျွန်တော်အရင်ကလေးရှိတာခင်ဗျာဒီမန်တိုင်ကလေးကိုချွေးချင်းဝေးလေ4 pillar talk ဆိုပြီးတော့ကျွန်တော်ဒီစာရင်းတောင်းစီကပဲပူဆောင်ပြီးတော့ကျွန်တော်တို့ဒီလိုကြည့်ပါလေကျွန်တော်ဒီအာရာဘိုင်းအပေါ်ရှိ၃ရက်ရဲ့နောက်ဒီမီဒီယာရဲ့အဲ့ဒါဆွေးနွေးကြတာပေါ့ခင်ဗျာကျွန်တော်ဆက်ပြီးတော့လည်းအများကြီးလုပ်ဖို့အချိန်ရှိပါတယ်ကျွန်တော်ဝန်ကြီးဌာနကနေလည်းပူးပေါင်းဆောင်ရွက်ဖို့ရှိပါတယ်ခင
်ဗျာဒါပေမဲ့လို့အခုလိုအလဲပန်းသတင်းတော့၃ဦးကိုတရားရုံးကအာမခံပေးလိုက်ရုံနဲ့တော့ပြဿနာတွေကပြေလည်သွားမှာမဟုတ်ဘူးလို့လည်းသတင်းသမားတွေကဝေဖန်ပြောဆိုကြပါတယ်နိုင်ငံတော်သမ္မတကညွှန်ကြားထားသလိုသတင်းမီဒီယာကောင်စီဘက်ကဂျာဝင်ကြီးတိုင်းဖြေရှင်းပေးဖို့ဆိုရင်တော့ရန်ကုန်တိုင်းဆိုရအဖွဲ့ဘက်ကတရားစွဲထားတဲ့အမှုကိုလုံးဝရုပ်သိမ်းပေးဖို့လိုတယ်လို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ
်သူပြောချက်ကသမ္မတရုံးကဒီချက်ထဲမှာမီဒီယာကောင်စီမှာဂျာဝင်ပြီးတော့မှဖြေရှင်းခိုင်းမှုဆိုတော့ကပါတယ်သူတို့ကမီဒီယာကောင်စီကိုတိုင်ဖို့ဆိုရင်အဲ့ဒီတရားရုံးမှာအမှုရှိတယ်လို့ရမယ်အခုသူကအာမခံပေးလိုက်တယ်ဆိုပေမဲ့ရုံးကအမှုကရှိနေပြီသားဖြစ်နေတယ်ရှိနေပြီသားဆိုတော့ဒီမီဒီယာကောင်စီရဲ့သူ့ရဲ့လုပ်ထုတ်လုပ်ကြီးအရာသူဝေပါပေးလို့မရဘူးဒီကြတာတော့ဟိုတစ်ချိန်ချိန်မှာပေါ့နော်ဒီရုပ်ရည်မှုလည်းနောက်ရုပ်ရည်တစ်ခုခုမှာသူတို့ကဟိုအမှုကိုရုပ်သိမ်းပေးရမှာ
အလဲပန်းမီဒီယာသတင်းတော်၃ဦးဖမ်းဆီးအရေးယူထားတာနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းအစိုးရနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတို့တွေ့ဆုံခဲ့ကြအချိန်တုန်းကလည်းသတင်းမီဒီယာကောင်စီဘက်ကအမှုကိုအရေးယူသိမ်းပေးဖို့ပြောဆိုထားပေမဲ့လို့ရန်ကုန်တိုင်းအစိုးရဘက်ကတော့တရားဝင်တုံ့ပြန်မှုမရှိသေးပါဘူးတကယ်လို့အမှုကိုရန်ကုန်တိုင်းအစိုးရဘက်ကတရားဝင်မယုံသိမ်းပေးဘူးဆိုရင်တော့သတင်းမီဒီယာအဖွဲ့အစည်းတွေဘက်ကကြားဝင်ဖြစ်ရှင်းပေးဖို့မလွယ်ကူနိုင်ဘူးလို့လည်းဦးစီသူအောင်မြင့်ကရှုမြင်ပါတယ
်အမှုကပြေးပြန်တာပြေးတယ်ဆိုတာတရားရုံးရဲ့ဟိုလက်ထုတ်လုပ်ပြီးရတယ်ဒါပေမဲ့ရန်ကုန်တိုင်းအစိုးရရဲ့အဲလုပ်ပုံလုပ်ပြီးရကြောက်ရဲမားနေတာကိုရဲမားနေလို့လည်းသူ့ကိုဟိုကနေပြီးတော့မှသမရရုံးကနေပြီးတော့ပြန်ပြီးတော့ဟိုလိုက်ညွန်တာညွှန်ကြားတဲ့ဥစ္စာတွေလုပ်ရတဲ့သဘောသွားဖြစ်နေတာလေ
အလဲပဲမီဒီယာမှာရေးသားခဲ့တဲ့အမဲရှုံးနေတဲ့73စီဆိုင်တွေပေးငွေချီးသူဘသူမှမသိတဲ့ကြောင်းကနဲ့လူနာမည်ပြောက်ပြည်သူရှယ်ယာဆိုတဲ့သတင်းဆောင်မရေးသားသူစောင်းမရှင်ကိုဖြိုးဝေခါကိုဖြိုးဝေဝင်းတာဝန်ခံအယ်ဒီတာကိုနရီမင်းနဲ့အယ်ဒီတာချုပ်ကိုကျော်ဇော်လေးတို့ကိုရန်ကုန်တိုင်းဆိုရဘက်ကရာဇသက်ကြီးပုံမှန်905ခါခွေနဲ့အမှုဖွင့်အရေးယူထားတာဖြစ်ပါတယ်။လာမယ့်ဒီဝေမာလာ9ရက်နေ့မှာတော့တာဝန်တရားရုံးမှဒီမှုကိုထပ်မံကြားနာဖို့ရှိနေပါတယ်ရှင
်။မဆုမောမေးမြန်းတင်ပြခဲ့တာပါ11 media ရဲ့ဒီသတင်းသမား၃ဦးကိုဒီသတင်းနှစ်ပတ်ကြာဖမ်းဆီးထိန်းသိမ်းပြီးနောက်တရားရုံးကအာမခံပေးပြီးအခုလိုလွှတ်ပေးလိုက်တဲ့အချိန်မှာပဲသူတို့၃ဦးကိုဆွဲဆိုရတဲ့အမှုကိုလုံးဝရုပ်သိမ်းပေးဖို့ RSF ကနေစည်းမချသတင်းတော်များအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေခြင်းသတင်းသမားတွေရဲ့အခုဖြစ်ရဟာဆရာနာရှင်တွေလက်ထက်တုန်းကလိုပဲသတင်းတောက်တွေအပေါ်စူးစူးဝါးဝါကျူးလွန်တဲ့အဖြစ်တစ်ခုဖြစ် RSF အဖွဲ့ အာရှပီစီပိတ်ဆိုင်ရာအကြီးအကဲဒန်နီယယ်ဘတ်စတက်ကဝေဖန်ပြောဆိုလိုက်ပြီး11သတင်းမီဒီယာသမားတွေအပေါ်တရားစွဲဆိုမှုကိုအမြန်ရုပ်သိမ်းပေးဖို့ကိုလည်းတောင်းဆိုပါတယ်။ကမ္ဘာသတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာစံသတ်မှတ်ချက်ညွှန်းကိန်းစီရင်အရာကတော့သတင်းလွတ်လပ်ခွင့်ချိုးဖောက်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံကိုနိုင်ငံပေါင်း180မှာ130နိုင်ငံအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတိုင်းရင်းသားအရေးကိုလည်းတင်ပြခြင်းပါတယ်။ငင်းငယ်ရေးဆွေးနွေးပွဲတွေမှာညှိနှိုင်းလို့မရသေးတဲ့ပြည်တော်စုကခွဲမထွက်ရဘူးဆိုတဲ့မူနဲ့ပတ်သက်ပြီးရှမ်းပြည်နယ်လူထုသဘောထားမရနိုင်သေးသည့်လက်ခံမှာမဟုတ်ကြောင်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSSC တောင်ပိုင်းတပ်ဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်မြန်မာတပ်မတော်ဘက်ကပြောနေတဲ့တခုတည်းသောတပ်မတော်ဖွဲ့စည်းရေးကိစ္စကိုလည်းနိုင်ငံရေးဆွေးနွေးပွဲမှာသဘောတူညီမှုရလာမှသာဆက်လက်ဆွေးနွေးမှာဖြစ်တယ်လို့ဆိုပါတယ်ဒီလိုသတင်းနောက်ကိုမိုးစောတင်ပြပါမယ်
ဟုတ်ကဲ့ပြည်တော်စုကခွဲမထွက်ရနဲ့တခုတည်းသောတပ်မတော်ဖွဲ့စည်းရေးဆိုတဲ့အချက်တွေဟာ2018ခုနှစ်21ရာစုပင်လုံဒုတိယအကြိမ်စည်းဝေးမှာဆွေးနွေးပြီးသဘောတူညီချက်မရခဲ့သလို2018ခုနှစ်21ရာစုပင်လုံတတိယစည်းဝေးမှာလည်းမဆွေးနွေးဘဲခြံလှမ်းခဲ့တဲ့ကိစ္စတွေဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလ15ရက်နဲ့16ရက်နေ့တွေမှာကျင်းပတဲ့အစိုးရတပ်မတော်နဲ့အပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးမှာလည်းဒီကိစ္စကိုပြီးပြတ်အောင်မဆွေးနွေးနိုင်ခဲ့ကြပါဘူးဒီလိုညှိနှိုင်းရခက်ခဲနေတဲ့အချက်တွေနဲ့ပတ်သက်ပြီးရှမ်းပြည်ပြည်လဲထူတော်ရေးကောင်စီ RCSSSA တောင်ပိုင်းတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ဦးကသူတို့အဖွဲ့ရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ်
အော်ဒီအောင်ဆုံးနဲ့ဒီခဏခွဲမထွက်ရဆိုတဲ့ချက်ကစံပီလူထုပြည်ရုံးနဲ့တက်ဆိုင်တဲ့တက်ကြမော်နော်စံပီကြတဲ့ထူထောင်ရေးကောင်စီစံပီတက်မတော် RCS ရဲ့အနေနဲ့ပေါ့နော်အဲကျွန်တော်တို့ဒီစံပီလူထုရဲ့သဘောထားအတိုင်းကျွန်တော်တို့ရည်တည်သွားမှာဖြစ်တယ်ပေါ့နော်ဒီလူထုရဲ့သဘောထားတာလည်းမပါပဲနဲ့ကျွန်တော်တို့ဒီခွဲမထွက်ရဆိုတဲ့နော်အဲချက်ကိုကျွန်တော်အနေနဲ့တော့လက်ခံနိုင်မှာမဟုတ်ဘူးပေါ့နော်ကျွန်တော်ဒီတမျိုးသားလုံးအရေးနဲ့ဆိုင်တဲ့တက်ကြမော်လို့ဖွဲ့စည်းတဲ့ခွဲအနေနဲ့ပဲကျွန်တော်တို့လက်မှတ်ထိုးလို့မရဘူးပေါ့နော်
ပြည်သူလူထုသဘောထားရယူဖို့အတွက်လူထုတွဲဆောင်ပွဲတွေကိုလွတ်လွတ်လပ်လပ်ကျင်းပဖို့လိုတယ်လို့လည်းပြောပါတယ်။တစ်ချိန်တည်းမှာတခုတည်းသောတပ်မတော်ဖွဲ့စည်းရေးနဲ့ပတ်သက်လို့ဗိုလ်မှူးကြီးဆိုင်ဦးက
ကျွန်တော်ဒီတခုတည်းသောတပ်မတော်ကိစ္စပေါ့နော်။ဒီဟာချင်းတော့ကျွန်တော်တို့ကသဘောတူပါတယ်။တကယ်လို့ကျွန်တော်တို့ပြည်ထောင်စုစစ်စစ်ပေါ့နော်။အဲပြည်ထောင်စုတပ်မတော်ပြည့်တဲ့အချိန်ကျရင်တော့ကျွန်တော်တို့ကတခုတည်းသောတပ်မတော်ဆိုတာလက်ခံလို့ရပါတယ်။ကျွန်တော်ဒီနိုင်ငံရေးဆွေးနွေးပွဲတွေရလဒ်တွေသဘောတူကျွန်တော်ရလာမှာကျွန်တော်ဒီတခုတည်းသောတပ်မတော်ကိစ္စကျွန်တော်တို့ဆက်လက်ဆွေးနွေးရမှာဖြစ်ပါတယ်ပေါ့နော်။
နိုင်ငံရေးတုံးသက်သူဥမမောင်ဆိုကတော့ RCSSSM မူဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST မှာပြန်လည်ညှိနှိုင်းရမယ့်ကိစ္စဖြစ်တဲ့အကြောင်းအခုလိုပြောပါတယ
် RCSSSD လည်းပဲဒီသူ့ရဲ့ရည်ရည်ချက်ကိုအဲ့လိုဖော်ပြတယ်ဆိုပေမဲ့ PPST မှာညှိနှိုင်းရင်တော့အလုံးလက်ခံနိုင်တဲ့ option ကတော့တစ်မျိုးထွက်လာမယ်ထင်ပါတယ်ဒီခွဲမထွက်ရေးဂရီကွေးကိုပေးဆိုတာနဲ့ပတ်သက်ပြီးတော့အလုံးလက်ခံနိုင်တဲ့ option သုံးခုစီပေါ့နော်အော် PBS ရလည်းသုံးခုတင်လာမယ်ဒီတော့တမျိုးလုံးညင်းကောက်ခဲသုံးခုတင်လာမယ်အဲ့ဒါကိုနိုဘာလောက်ကောင်မှဆွေးနွေးပြီးတော့ညှိနှိုင်းယူမယ်ပေါ့အဲ့ဒီမှာညှိနှိုင်းလို့ရတယ်ရှင်တော့ထပ်ပေါက်တစ်ခုရမှာပေါ့
တက်မတော်တစ်ခုတည်းဖြည့်ရင်းနဲ့ပတ်သက်လို့ကတော့ယုံကြည်မှုတိဆောက်တာကိုအရင်ဆုံးအလေးထားဆောင်ရွက်တင်တယ်လို့လည်းပြောပါတယ်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဟာပြည်ထောင်စုမပြိုကွဲရေးအပါအဝင်ဒုတာဝန်အရေးသုံးပါးကိုလက်ခံပြီးမှလက်မှတ်ရေးထိုးတာဖြစ်တဲ့အတွက်ပြည်ထောင်စုကခွဲမထွက်ရဆိုတဲ့ကိစ္စကိုဆွေးနွေးပွဲမှာဆွေးနွေးသင့်မဆွေးနွေးသင့်အငင်းပွားနေဖို့မလိုအပ်ကြောင်းအော်တိုဘာလ15ရက်နေ့ကအစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံတဲ့ထိပ်သီးဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ
်သောရရှင်များရှင်ဒီတော့မှာလိမ့်လက်နေတဲ့နေရာတချို့အတွက်ဈာပြက်ရွေးကောက်ပွဲတွေရှေ့သတင်းပတ်ထဲကျင်းပတော့မှာပါလို့တော့မှာအများဆုံးနေရာရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီကြီးတွေပါတီသစ်တွေတတိပုဂ္ဂလရှင်ပြိုင်သူတွေတိုင်းရင်းသားကိုယ်စားလှယ်တွေပါဝင်ရှင်ပြိုင်ကြမဲ့ဒီဈာပြက်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူထုကမဲပေးရွေးချယ်နိုင်မဲ့အားကိုးလောက်ဆရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေပါသလားလွတ်တော်မှာလူထုအတွက်မမမမရက်မဲ့ကိုယ်စားလှယ်တွေလိုနေပြီလားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်
စနေနေ့ညတိုက်ရိုက်နေလိုက်စီစဉ်ကကြိုဆိုပါတယ်ရှင
်မနက်ဖြန်စနေည VO ရဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုဆက်ပြီးနားဆင်ရမှာကရခိုင်အရေးနဲ့ပတ်သက်လို့လူအခွင့်ရေးအဖွဲ့တွေနဲ့သတင်းဌာနတွေဟာမှားယွင်းတဲ့အချက်လက်တွေပေါ်အခြေခံပြီးသတင်းတွေထုတ်ပြန်နေကြတယ်လို့မြန်မာနိုင်ငံအခြေစိုက်တင်းနေကဗျူဟာလေးလာရေးအဖွဲ့ TISS ကကျင်းပတဲ့ဒီဆွေးနွေးပွဲမှာဝေဖန်ဆွေးနွေးကြပါတယ်မီဒီယာဖုံးကွယ်မှုနောက်ကွယ်ကရခိုင်ပြည်ရဲ့အဖြစ်မှန်ဆိုပြီးရန်ကုန်နိုဗိုတယ်ဟိုတယ်က TISS ရဲ့ဒီကနေ့ဆွေးနွေးပွဲအတွင်းပြောဆိုလိုက်ကြတာပါအဲ့ဒီပွဲကိုသတင်းသွားယူခဲ့တဲ့ကိုဇော်ထက်ကပြောပြပေးပါအောင်ဗျာ
ရခိုင်ရေးမြမအစိုးရနဲ့တမတော်ပေါ်နိုင်ငံတကာဖိအားကြီးတိုးလာချိန်မှာအခုလိုဆွေးနွေးပွဲကျင်းပတာပါကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးခန်းစားဟာမှားယွင်းတွေရဲ့အချက်လက်တွေပေါ်အခြေခံထားလို့တင်တကားဗျူဟာလေးလာရေးအဖွဲ့ရဲ့ဆွေးနွေးပွဲမှာပါဝင်သူတွေကအဓိကပြောဆိုကြတာပါဆွေးနွေးပွဲမှာရခိုင်သမိုင်းပညာရှင်ဒေါက်တာအေးချမ်းကတော့
မြန်မာဆိုပေါ်ရေး70 were Bangladesh. They all took out their
Bangladesh. မြန်မာနိုင်ငံနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသတင်းဌာနတွေရဲ့ရေးသားဖော်ပြချက်တွေဟာအရေးချက်စီမှားယွင်းတယ်လို့တမိုင်းကြောင်းနဲ့ချီဆွေးနွေးသွားပါတယ်။ Rohingya ဆိုတဲ့နာမည်နဲ့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေလို့သုံးထုတ်ရေးသားရဲ့သူတွေဟာတကယ်တမ်း80ရာခိုင်နှုန်း80ရာခိုင်နှုန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူတွေဖြစ်နေတယ်ဆိုတဲ့အကြောင်းပြောဆိုသွားပါတယ်။မြန်မာအစိုးရကရိုဟင်ဂျာဆိုရဲ့အုံနှုံးကိုလက်မခံသလိုလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကိုယ်ပါသာစုံစမ်းစစ်ဆေးသွားမယ်အကြောင်းပြောဆိုပြီးကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစိုးရကသာပါအချက်လက်တွေကိုညှင်းဆို့ထားပါတယ်။အခမ်းအနားမှာအာဆာအကြံဖတ်အဖွဲ့နဲ့အစွန်ရောက်မွတ်စလင်တချို့ရဲ့လုပ်ရည်တွေဆိုပြီးရခိုင်တိုင်းသားတွေနဲ့တခြားတိုင်းရင်းသားတွေအကြံဖတ်ခံရတဲ့အခြေအနေဗီဒီယိုမှတ်တမ်းတွေကိုလည်းပြသပါတယ်။မြန်မာနိုင်ငံမှာဘီဝါနဲ့နိုင်ငံတကာလေးလာရေးအဖွဲ့ MISIS ကမစ္စတာရစ်ခ်ဟိစမန်ကကုလသမဂ္ဂဟာ OIC ကိုအစ္စလာမစ်နိုင်ငံများအဖွဲ့ကလွှမ်းမိုးနေပြီးလူခွင့်ရေးအဖွဲ့တချို့ကလည်းတချို့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကငွေကြေးပေးပြီးသတင်းအမှားတွေဖြန့်ညှိခိုင်းတဲ့အလုပ်တွေလုပ်ဆောင်နေရလို့ဝေဖန်ပြောဆိုသွားပါတယ
်။
မစ္စတာရစ်ခ်ဟိစမန်ဟာရခိုင်မျိုးနွယ်ကိုတွားရောက်ပြီးမြို့ဒိုင်းနဲ့ဟိညူနဲ့လူနည်းစုတွေကိုတွားရောက်တွေ့ဆုံဝေမျှခဲ့ပါတယ်။ဂလစီနိုင်ငံတကာပညာရေးဌာနအကြံပေးဒေါက်ကက်သလင်းသိန်းကတော့အကြမ်းဖက်မှုဖြစ်ပွားရတဲ့အချိန်လူနည်းစုဖြစ်တဲ့ဟိန်းယူဘာသာဝင်တွေလည်းအတိဒုက္ခရောက်ခဲ့ရလို့ဆိုပါရယ်ဟိန်းယူဘာသာဝင်တထောင်လောက်ဒုက္ခရောက်ခဲ့ပေမဲ့သတင်းမီဒီယာရဲ့အနေနဲ့ဒီဒုက္ခတွေရဲ့အကြောင်းတွေကိုအချိန်မီမထုတ်ပြန်နိုင်ခဲ့ဘူးလို့ VOE ကပြောပါရယ်ဟိန်းယူဘာသာဝင်မိသားစုတွေစီကိုတွားရောက်အကူအညီပေးခဲ့တဲ့အကြောင်းတွေကိုလည်းဒေါက်ကက်သလင်းသိန်းကရှင်းပြပါရယ
်တကယ်ဖြစ်တဲ့အချိန်မှာလည်းဟိန်းသူတွေအများကြီးထိရယ်ဆိုရင်ချက်ချင်းမီဒီယာဖော်ထုတ်ပေးရမှာလေ၄၅၆ရက်လောက်ကိုကြာတယ်အဲ့ဒါဟိန္ဒူတွေထိတယ်ဆိုတာတော့ပဲတကယ်တမ်း officially TV မှာ announce လုပ်တာ10လောက်ကြာမယ်ထင်တယ်အဲ့လိုကြာတဲ့အခါကျတော့ဟိုရက်တိမှုတွေပေါ့နော်အဲ့လိုမျိုးကြာတယ်ဆိုရင်ကုလူမျိုးတွေကမသိရလဲမသိရတဲ့အပိုင်းမှာလှုပ်ရှားမှုတွေလည်းအရင်နောက်ကြာတယ်အမကတယောက်ထဲသွားခဲ့တာတိတဲ့အချိန်မှာအဲ့သူဟိုဘက်ကလည်းအဖွဲ့စည်းတွေတော့မလိုအပ်ဘူးလीမလိုချင်ဘူးပြောတယ်လीအဲ့တော့ကိုကဟိုတတိပုဂ္ဂလအနေနဲ့လည်းငကိုရဲဟိန္ဒူမျိုးသမီးကွန်ရက်ကိုအသေးစားလေးဖွဲ့ထားတော့အဲ့ဒီခန္ဓာလေးတယောက်ထဲသွားခဲ့ပြီလူအပ်တာတွေအများကြီးကူညီခဲ့တယ်ပေါ့နော်ကြည့်လိုက်တော့လူ1000ကျော်ရှိနေတယ်လူနည်းစုရဲ့ဒါမှမဟုတ် refugee camp မှာလူ1000ကျော်ရှိနေတာပေါ့နော
်အခမ်းအနားမှာရခိုင်ပြည်နယ်ဆိုင်ရာအစိုးရယာရှိဟောင်းတွေတောင်ရှိသူတွေအပါအဝင်ရခိုင်ပြည်နယ်အရေးပညာရှင်တွေနဲ့ဘာသာရေးအသင်းဖွဲ့တွေကအဖွဲ့ဝင်တွေတက်ရောက်ကြပါတယ်ကုလသမဂ္ဂအချက်အလက်ရှာဖွေရေးဥက္ကဋ္ဌကတော့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်မှအဓိကတောင်းရှိတဲ့အကြောင်းနဲ့မြန်မာစစ်တပ်ဟာတိုင်းပြည်ကိုကာဝယ်ပေးနေတဲ့အဖွဲ့အစည်းတွေအဖြစ်မပြောင်းမလဲမချင်းမြန်မာစစ်တပ်နဲ့အဆက်ဆံမလုပ်ကြဖို့တိုက်တွန်းထားပါရယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့မြန်မာလူခွင့်ရေးဆိုင်ရာအချက်အလက်စုဆောင်းရှာဖွေရေးအဖွဲ့ဟာကုလလုံခြုံရေးကောင်စီမှာသူတို့တွေ့ရှိချက်တွေကိုပြည်ခဲ့ရပိုင်းတွင်တင်ပြဆွေးနွေးခဲ့တဲ့အချိန်နဲ့မြန်မာနိုင်ငံဘက်ကလည်းအခြေချင်းညှင်းဆုံမှုတွေရှိလာနေချိန်မှာရန်ကုန်မြို့မှာလည်းတင်တကဗျူဟာလေးလာရေးအဖွဲ့ TISS ကကြီးမှုပြီးဆွေးနွေးပွဲကျင်းပတာဖြစ်ပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ။မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ VOA ရဲ့တောက်ကြနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းဒိုမီတာ25 kHz 15539လိုင်းဒိုမီတာ32 kHz 11893လိုင်းဒိုမီတာ51ကီလော့စ်ကို335ရူကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တကိုတင်ဆက်တဲ့အခါမှာတော့
လာမယ့်နှစ်20လောက်အတွင်းမှာအမေရိကန်နိုင်ငံ NASA နေပြီးတော့အင်္ဂါဂျိုဘောလူတွေတွားရောက်ဖို့အကောင်ထည့်ဖို့မှာပေါ့နော်။အဲ့တော့ဆဲရုပ်တွေမဟုတ်ဘဲနဲ့ပရိုတင်းဓာတ်ပေါ်မှာမှီပြီးတော့မှအသက်ရှင်ရတဲ့လူတွေကိုကိုယ်တိုင်သွားကြမှာဖြစ်တဲ့အတွက်သွားမယ့်ခရီးကကိုလာကွယ
်နောက်ပိုင်းမှာတင်ဆက်သွားမယ့်သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်စုံကိုစောင့်မျှော်နားဆင်နေပါတယ်အခုတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီခင်ဗျာဒီတစ်ပတ်အမျိုးသမီးကဏ္ဍရဲ့အဖွင့်နဲ့အပိတ်တေးဖြစ်တဲ့ I am women တခြင်းကိုကိုယ်တိုင်ဆက်ဆိုပြီးတည်ဆိုခဲ့တဲ့ Helen Reddy ရဲ့တေးသချင်းဟာအမျိုးသမီးတွေအတွက်အာမန်တက်စီခဲ့တဲ့သမိုင်းတင်တဲ့တချင်းတပုတ်ပဲဖြစ်ပါတယ်1980ခုနှစ်တွေမှာအမျိုးသမီးရေးလှုပ်ရှားမှုအချိန်တက်လာချိန်မှာဒီတေးဟာအကောင်းဆုံးတချင်းအပုတ်တရာတင်းမှာနံပါတ်1ချိတ်ခဲ့တဲ့အပြင်အကောင်းဆုံးတေးဂရမ်မီဆုကိုလည်းရရှိခဲ့တာပါအခုအသက်အရွယ်86နှစ်မှာ Helen Reddy ဟာထင်ပေါ်ကျော်ကြားမှုကိုမမဲမောပဲရိုးရှင်းတဲ့ဘဝမှာနေထိုင်လျက်ရှိပါတယ်ဒီသချင်းရေးဆက်ဖို့ဖြစ်လာရတဲ့အကြောင်းနဲ့ပတ်သက်လို့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကစူးစီးတင်ပြထားပါတယ
် I am woman hear me roar in numbers too big to ignore and I know too much to go back and pretend cuz I've heard it all before and I've been down there on the floorNo one's ever gonna keep me down again. Oh, yes, I'm wise, but it's wisdom for the pain. Yes, I paid the price, but look how much
I do whatever I want, whenever I want to do it. And the pressure's off.
ကျမနေနဲ့အခုလုတ်ချင်တာကိုလုတ်နိုင်ပါပြီ။စိတ်ရှုပ်မခံပါဘူး။ခုလိုနေရတဲ့နှစ်တွေဟာကျမတွေအပျော်ဆုံးအချိန်ပါပဲလို့ပြောသွားသူကတော့အခုအသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ I am woman ကျမဟာမိမသားပါဆိုတဲ့အမျိုးသမီးလှူရှားသူတွေတွေအာမန်တက်စီတဲ့တင်းရှင်းရဲ့ပင်နိုင်အဆိုတော် Helen Reddy ပဲဖြစ်ပါတယ်သူဟာအမေရိကန်ပြည်ထောင်စုရဲ့ဂီတလောကမှာအောင်မြင်မှုရပြီးတဲ့နောက်သူ့ရဲ့ဇာတိဖြစ်တဲ့ Australia မှာပြန်ပြီးအခြေချနေပြီဖြစ်ပါတယ်
I like my quiet time. I'm a thinker.
ကျမကအေးအေးဆေးဆေးနေရတဲ့ဘဝကိုကြိုက်ပါတယ်။ကျမကအတွေ့အမှားကျမတယောက်တည်းနေရတာကိုကြိုက်ပြီးစကားများများမပြောလိုပါဘူးလို့ Helen Reddy ကပြောသွားခဲ့တာပါ။ဒါအပြင်အခုလိုအရာရာကိုစွန့်ပြီးအေးအေးဆေးဆေးအနားယူမှုနဲ့ပတ်သက်လို့သူက
What do I like doing now?
ကျမနေနဲ့အခုဘာလုပ်တာကိုနှစ်သက်တဲ့ဆိုရင်တော့ကျမလှုပ်ချင်တာကိုလှုပ်လို့ရတဲ့အခြေအနေကိုကျမနှစ်သက်ပါတယ်။ကျမအနေနဲ့တမန်ဘွားမှာနေရတာအကျိုက်ဆုံးပါပဲလို့ Helen Reddy ကပြောသွားခဲ့တာပါ။သူအနေနဲ့အောင်မြင်ကြော်ကြားသူဘွားကနေ2002ခုနှစ်မှာအနားယူဖို့ဆုံးဖြတ်ခဲ့ရမှာသူရရှိတဲ့ဆုတွေနဲ့တခြားပိုင်ဆိုင်ပစ္စည်းတွေကိုလည်းလှူပစ်ခဲ့တာဖြစ်ပါတယ်။ Helen Reddy က
The gold records I think one of my fans finished up with them.
ကျမဒီဆူရချမရဲ့ဓာပြားတွေကိုကျမပရိသတ်တကူကိုကျမပေးလိုက်တယ်။ဂရမီဆုနဲ့တခြားပစ္စည်းတွေကိုလည်းဗစ်တိုရီယန်အနုပညာကျောင်းကိုကျမလှူလိုက်တယ်။တခြားပစ္စည်းအတော်များများကိုလည်းလေးလံပစ်ပြီးအလှကံအဖွဲ့တွေကိုကျမလှူခဲ့တယ်။အတော်များများကိုလည်းကျမပေးပစ်ခဲ့တယ်လို့ Helen Reddy ကပြောသွားခဲ့တာပါ။သူအနေနဲ့သူပိုင်ဆိုင်ပစ္စည်းအများစုကိုတန်ရောစင်ဖြတ်ပြီးလှူခဲ့တော့သူဘယ်လိုအသက်ရှင်နေထိုင်မလဲ
I do have my pension fund of course I you know because I ran my own business for 17 years
ကျမမှာပင်စင်အတွက်စုဆောင်းခဲ့တဲ့ငွေရှိပါတယ် ကျမစီးပွားရေးလုပ်ခဲ့တာ18နှစ်ရှိခဲ့ပြီကိုငွေမရှိရင်မဖြစ်ဘူးဆိုတဲ့ဘဝမျိုးကိုကျမအဖြစ်မခံတော့ပါဘူးကျမချိုးချိုးချင်ချင်ချွေချွေတရာနေတယ်ကျမဘဝနေထိုင်မှုမှာလောဘမရှိအောင်ကျမနေနိုင်ခဲ့တယ်လို့ဟဲလန်ဝီဒီကပြောခဲ့တာဖြစ်ပါတယ်ဒါအပြင်အမျိုးသမီးတွေကိုအာမန်တက်စီတဲ့ I am woman တည်တဲ့ရှင်နဲ့ပတ်သက်လို့လေသူက
I don't care if I'm remembered or not the important
thing ဒီချောင်းကျမကိုလူတွေကသတိရကြဖို့မမေ့ကြဖို့ကိုကျမသိလေးမချပါဘူးကျမတွေအရေးကြီးတာကဒီတချင်းနဲ့ကျမဘဝမှာကျမအကျိုးရှိအောင်လုပ်နိုင်ခဲ့တယ်ဆိုတဲ့အချက်ပါပဲလို့ Helen Reed ကပြောသွားခဲ့တာပါ1940ခုအောက်တိုဘာလ25ရက်မွေးနေ့ရှင် Helen Reed ဟာအော်စတြေးလျနိုင်ငံမှာမိဘနှစ်ပါးစလုံးအနုပညာလောကကနေဆင်းသက်လာတဲ့အတွက်သူဟာလည်းငယ်စဉ်ကတည်းကဂီတလောကကိုရောက်လာခဲ့သူပါသူဟာဂီတလောကအောင်မြင်ဖို့အမေရိကန်ပြည်ထောင်စုကိုသွားရောက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်သူနယူးယောက်မှာအခြေချခဲ့ပြီးJeff Warner အင်အောင်ကြခဲ့ပြီးနောက်တာတူထုံငါခဲ့ပါတယ်။ခင်မွန်ဖြစ်သူဟာကယ်လီဖိုးနီးယားကိုပြောင်းပြီး Capital ဓာတ်ပြားကုမ္ပဏီမှာအလုပ်ရကဇနီးဖြစ်သူ Helen Reed ရဲ့ manager လေးလုပ်ခဲ့ပါတယ်။1990ခုနှစ်မှာတော့ American ပြည်ထောင်စုမှာမြို့သမီးများအခွင့်အရေးနဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ကိုအထက်လွှတ်တော်ကအတည်ပြုပေးခဲ့တာ1994ခုနှစ်မှာအမေရိကန်ပြည်ထောင်စုရဲ့ပထမအဦးဆုံးအမျိုးသမီးသမရလောင်းဖြည့်ဝေရောက်ရွေးချယ်မှုလူမဲ့အမေရိကန်မျိုးသမီး Shirley Chisholm ကကြိုးပမ်းခဲ့တာနိုင်ငံတော်တရားရုံးချုပ်က Roe versus Wade ဆိုတဲ့အမှုမှာအမျိုးသမီးများပြည်ထရေးဖျက်ချပိုင်ခွင့်ဆုံးဖြတ်ချက်ကိုအတည်ပြုခဲ့တဲ့အချိန်နဲ့ဖြစ်တဲ့အတွက်ကြောင့်ထိုစဉ်မျိုးသမီးရေးအကျိုးတော်ဆောင်တွေရဲ့ခေတ်ဖြစ်ပါတယ်ဒါကြောင့်အဲ့ဒီအချိန်မှာအမျိုးသမီးအရေးကိုအားပေးထောက်ခံတဲ့တခြင်းတပုံးမှမတွေ့ရတော့Helen Reed was in the media.
I guess heaven, you know, came to me and it wouldn't leave.
Juma tino phya thakin ga juma ko atila pe de lo ba be. Juma khaung ne ma thakha le le paw la de tachin sa da ga ro. Juma ru amyo tmi dwi ma a shi de. Be du ma chho nei nu ma ya bu. Juma ha mai ma da tu phit de su da ba be. Da jaw ai di tachin ko ကျမဆက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်လို့ Helen Reed ကပြောသွားခဲ့တာပါ။အဲ့ဒီလိုဆုံးဖြတ်ခဲ့ပြီးစိတ်မရှည်တော့တဲ့ Helen Reed ဟာသူ့တခြင်းကိုမိနစ်အနည်းငယ်အတွင်းပဲကိုယ်တိုင်ဆက်နိုင်ခဲ့တယ်လို့ခင်မွန်းဖြစ်သူ Jeff Walker သတင်းမီဒီယာကိုပြောပြခဲ့တာက
She was pissed off she wrote in bed in about 20 minutes.
သူကတိတ်ကိုမကြင်မနာဖြစ်ပြီးတခြင်းကိုမိနစ်20အတွင်းသူ့ကိုယ်တိုင်ဆက်လိုက်ပါတယ်။ကျွန်တော်အထင်ပြောရရင်ကျွန်တော်အပေါ်လဲမကြင်နာတာတွေကြောင့်လဲပါနိုင်ပါတယ်။
ဒါအပြင် Helen Reed ထိုစဉ်ကဆက်ထားတဲ့တချင်းကိုသူလွတ်လွတ်တဲ့ Capital ဓာတ်ပြား Company Manager ထံကိုထောက်ခွင့်ပြုဖို့ခင်မွန်းဖြစ်သူကသွားပြီးတော့ပြရမှာအမျိုးသမီးရဲ့တချင်းဖြစ်တာကြောင့်မလို့ပရိသတ်ကလက်ခံမှာမဟုတ်ဘူးလို့သူ့အနေနဲ့စူပူချိန်မောင်းခံခဲ့ရတယ်လို့လည်းခင်မွန်းဖြစ်သူ Jeff Walker ကပြောပြခဲ့ပါတယ
် Capital Records said that women's lib crap is going to kill her why are you letting your
Capital ဓာတ်ပြား Company Manager ကခမားဇနီးဆက်တဲ့တချင်းကဆုံးမမဟုတ်ဘူးဘလို့ဒီလိုတချင်းမျိုးကိုသူ့ကိုထုတ်ခွင့်ပြုတာလဲလို့ကျွန်တော်ကိုစုပါတယ်သူကိုယ်တိုင်လဲဒီတချင်းကိုမကြိုက်ဘူးလို့ပြောခဲ့ပါတယ
်ဒါပေမဲ့သူတို့စည်းမောင်းနန်းဦးဟာအမ်ရှော်ပဲတချင်းကိုထုတ်ပြအောင်ထုတ်ခဲ့ပြီးအမျိုးသမီးဝန်ထမ်းတွေများတဲ့ Washington DC မြို့တော်ကရွေးကဒေသခံအသံလွှင့်ဌာနတွေကနေ I am woman ဆိုတဲ့တချင်းကိုလွှင့်ခဲ့တာဖြစ်ပါတယ်သူတချင်းထုတ်လွှင့်ပြီးမကြမီပါပဲအသံလွှင့်ဌာနတွေမှာတယ်လီဖုန်းတွေမိခဲ့ပြီးဒီချင်းတောင်းခံမှုကိုရရှိခဲ့တာဖြစ်ပါတယ်။ဒီချင်းနဲ့ပတ်သက်လို့မီရှိဂန်တက္ကသိုလ်ကဂီတပညာပါမောက္ခနဒင်းဟဲပ်ပြောခဲ့တာက
She's clearly singing for women not just for herself.
ဒီချင်းဟာသူ့အတွက်သာမကအမျိုးသမီးဒုတိယလုံအတွက်လည်းဖြစ်ပါတယ်။တကယ်တော့ဒီချင်းကိုလူလောကဇက်ခုံမှာသူကတင်ပေးလိုက်တာပဲဖြစ်ပါတယ
်။ Helen Reed ရဲ့ I am woman တချင်းဟာ1992ခုနှစ်ဒီဇင်ဘာလမှာအကောင်ဆုံးတည်တချင်းအပုတ်တရားနဲ့နံပါတ်၄ချိတ်ခဲ့ပြီးဒီတချင်းဟာအမေရိကန်အမျိုးသမီးအကျိုးတော်ဆောင်တွေအတွက်အားမရှိစေခဲ့တဲ့တချင်းဖြစ်အကောင်ဆုံးအမျိုးသမီးတေးသံရှင် Grammy ဆုကိုလည်းသူရရှိခဲ့တာဖြစ်ပါတယ်။ Helen Reed ဟာနောက်ပိုင်းမှာလည်းတခြားအောင်မြင်တဲ့တည်တချင်းတွေကိုထုတ်နိုင်ခဲ့တဲ့အတွက်ကြောင့်သူဟာနာမည်ရအဆိုတော်တဦးဖြစ်ခဲ့ပါတယ်။ဒီတချင်းကိုတခြားအမျိုးသမီးအဆိုတော်တွေကလည်းထပ်ဆိုခဲ့တာတွေရှိပါတယ်။အခုလိန်ပိုင်းဆိုင်ရာစော်ကားမှုနဲ့ပတ်သက်လို့ထုတ်ဖော်ပြောကြားတဲ့လှုပ်ရှားမှုဖြစ်တဲ့ #MeToo Movement လှုပ်ရှားမှုခေတ်စားလာချိန်မှာလေ ဒီတချင်းဟာလူလူစုဝေးပွဲတွေမှာရေပန်းဆလာခဲ့တာဖြစ်ပါတယ်ပင့်မာတီနီတီဝိုက်မှာပင်နိုင်အဆိုတော်ဖြစ်တဲ့ China Forbes ကဒီတချင်းဟာဟောင်းနေတဲ့အတွက်ကြောင့်သူပြန်ဆိုဖို့ပထမဝင်လေးခဲ့ပြီမဲ့လို့လေမနေ့ကသူပထမဦးဆုံးပြန်ဆိုခဲ့စဉ်ကအပိထောက်ကမှုရခဲ့တာကိုသူအနေနဲ့မေ့မရနိုင်ဘူးလို့ခုလူပြောခဲ့ပါတယ
် It's got a lot of hope to it and God knows we need a lot of positivity and some optimism
ဒီတချင်းကမျှော်လင့်ချက်တွေအများကြီးရှိစေပါတယ်အပြုသဘောဆောင်ပြီးအကောင်းဘက်ကရှုမြင်မှုတွေကိုဒီခေတ်ကြီးမှာအတော်လေးလိုအပ်နေတာဖြစ်ပါတယ်ဒီတချင်းကိုကျမပထမဆုံးပြန်ဆိုခဲ့စဉ်ကဆင်မြင့်ဘော်ကိုကျမနဲ့အတူတန်မြိုင်ဆိုဖို့အမျိုးသမီးတွေရောအမျိုးသားတွေကိုပါကျမဖိတ်ခေါ်ခဲ့ပါတယ်အတူတီဆိုခဲ့ကြတာကမေ့မရစရာပါပဲ
I am woman ကျမဟာမိန်းမသားတူပါဆိုတဲ့တည်ခြင်းနဲ့အမျိုးသမီးတွေအတွက်အားမရှိခဲ့တဲ့တည်တံရှိ Helen Reedy ဟာအခုတော့အသက်86နှစ်အရွယ်မှာ dementia ဆိုတဲ့သတိမေ့တဲ့လူကြီးရောဂါကိုခံစားနေရပြီးဖြစ်ပေမဲ့လို့လေ Helen Reedy ရဲ့တည်ခြင်းဟာအမျိုးသမီးတွေအတွက်အားတက်စရာတည်ခြင်းတစ်ပုဒ်ဖြစ်တော့တမိုင်းမှာကျန်ရင်မှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမြင့်မြတ်ကန္တကိုညီကုန်းချုပ်အပ်ပါလိမ့်ရှင
် I am woman hear me roar in numbers too big to ignore and I know too much to go back and pretend cause I've heard it all before and I've been down there on the floor no one's ever gonna keep me
ဒေါ်လာလာတန်းတင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ရအပြီးခုတစ်ပတ်သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်အပါအဝင်အနောက်နိုင်ငံတွေမှာကျင်းပလေရှိတဲ့ Halloween ခေါ်တဆေကြီးပွဲတော်နဲ့ဒီရာသီမှာကျင်းပလေရှိတဲ့ရွှေဖယုံသီးပြိုင်ပွဲတွေအကြောင်းကိုကိုအောင်ကစူးစီးတင်ဆက်ထားပါတယ်
ကဘာတော်ဝမ်း Halloween ပွဲတော်ကိုတန်းနဲ့ချီတဲ့လူတွေတပြောတပါဆင်ရွက်လေးရှိပါတယ်အထူးသဖြင့်ကလေးတငယ်တွေအတွက်ကတော့ချောကလက်တကြားလုံးတွေကိုတိမ်နဲ့ဆင်းလိုက်ယူလို့ရတာကြောင့်ပျော်ရွှင်ကြပြီးတော့လူကြီးတွေအတွက်ဆိုရင်လည်းပါတီပွဲတွေဆင်ရွက်ကြတဲ့စောင်းဥပေါက်ရာသီပွဲတော်လည်းဖြစ်ပါတယ် Halloween ပွဲတော်ကိုအရင်ကအနောက်နိုင်ငံတွေမှာသာအဓိကကျင်းပကြပေမဲ့အခုတော့ကဘာတော်ဝမ်းကျင်းပလာတာပါဒီအချိန်ကိုရောက်ရင်ကလေးတွေကသူတို့ကြက်ရရုပ်ရှင်တွေကစူပါမန်ဘက်တမန်စတဲ့လူစားကောင်းတွေဝတ်တဲ့ဝတ်စားတွေဝတ်ချစ်စရာကောင်းတဲ့တိရိစ္ဆာန်ဝတ်စုံတွေကိုလည်းဝတ်တယ်လို့တခြားကြောက်စရာကောင်းတဲ့ဝတ်ရုံတွေကိုဝတ်ပြီးတိန်တဆင်းအင်္ဂလိပ်ရှိမှာချထားတဲ့ချောကလက်တကြားလုံးစားတာတွေကိုလူသလောက်လိုက်ယူကြရတာကတော့သူတို့အတွက်အပျော်ရွှင်ဆုံးဖြစ်မှာပ
ါ Wow! This is a chicken! Happy Halloween!
Washington DC မှာနိုင်ငံတကာကလူမျိုးပေါင်းစုံနေထိုင်ကြတာဆိုတော့ဒီနိုင်ငံတကာတန်ရုံတွေမှာလည်း Halloween ပါတီတွေကျင်းပကြပါတယ်။အဲဒီမှာရိုးရအစားအစားအကတောက်စရာတွေနဲ့တန်ရုံတွေကအဲ့ခံလေးရှိပါတယ်။ဒါအပြင် Washington DC ရဲ့နာမည်ကြီး Hotel တွေမြစ်တွင်းအပျော်စီးသင်္ဘောတွေပေါ်မှာပါ Halloween ပါတီပွဲကိုကျင်းပကြပါတယ်။ဒီလိုစောင်းဥပေါက်ရာသီမှာကြာရောက်တဲ့ Halloween ပွဲတော်မှာရွှေဖြုံသီးမုံကတော့မပါမပြီးတဲ့ဒလီတစ်ခုပါ။ဒါကြောင့်ရွှေဖြုံသီးနဲ့ဆက်ဆက်တဲ့ပြိုင်ပွဲတွေလည်းကျင်းပလေရှိပါတယ်။မြို့တော် Washington DC အပြင်ဘက်က Butler's Orchard ဆိုတဲ့စက်ခင်းမှာတော့အလှဆုံးရွှေပြုံသီးကိုဘယ်သူစခုနိုင်မလဲဆိုတဲ့ပြိုင်ပွဲကျင်းပပါတယ်။ Maryland ပြည်နယ်ဂျာမန်တောင်မြို့က Butler's Orchard စက်ခင်းမှာထောင်နဲ့ချီတဲ့ရွှေပြုံသီးတွေစိုက်ထားပြီးတော့အလဲလာသူတွေအနေနဲ့အကောင်းဆုံးရွှေပြုံသီးကိုဘယ်သူစခုနိုင်လဲဆိုတာကိုပြန်ကြတာပါ။ခြံကိုအလဲလာတဲ့ကလေးတွေအနေနဲ့လည်းမြင်းပူလေးတွေစီးနိုင်တယ်လို့တခြားကစားနည်းတွေလည်းကစားနိုင်တဲ့အပြင်ဘသူမဆိုပြောင်းမှုကင်းဝင်ကပါတယ်လေလမ်းလျှောက်နိုင်ကြပါတယ် Butler's Orchard Site Manager Tyler Butler က
Every year there's always one or two people that will call
တနေ့ကိုတယောက်နှစ်ယောက်ကပြောင်းမှုကင်းနဲ့လမ်းပြောင်းနေလို့ဆိုပြီးကျွန်တော်တို့ကိုဖုန်းလမ်းခေါ်ကြပါတယ
်လေထွန်ဆက်နောက်တွဲပေါ်မှာခင်းထားတဲ့ကောက်ရိုးမြက်တွေပေါ်ထိုင်လိုက်ပြီးတော့ရွှေဖြုံသီးကင်းရှိရာကိုလည်းပို့ပေးပါတယ်အဲ့ဒီမှာတော့ထင်မထားလောက်အောင်ကိုကြီးတဲ့လေမော်သီးကြီးတွေကိုလည်းကလေးတွေတွေ့ရပါတယ်Tristan Piazza ကတော့ Halloween အတွက်ရွှေဖြုံသီးကိုကြောက်စရာကောင်းတဲ့လူမျက်နှာပုံသဏ္ဍာန်အပေါက်ဖောက်မယ်လို့ဆိုပါတယ
်။ I'm going to make the scariest face in the whole
night. လမ်းမှာကြောက်စရာအကောင်းဆုံးပုံဖြစ်အောင်လုပ်ပြပါမယ်
။ Bedlam မိသားစုဟာ120 hectare အကျယ်ရှိတဲ့စိုက်ခင်းကိုပိုင်ဆိုင်ပြီးရာသီအလိုက်သီးနှံတွေဟင်းသီးဟင်းရွက်တွေပန်းမင်တွေစိုက်ပျိုးပါတယ်။ဒါပေမဲ့လည်းလူငယ်တဲ့အနည်း60လောက်ကစပြီးတော့ဘသူမဆိုအခကျင်းတွေပေးပြီးတော့ကိုယ့်ဘာသာလာရောက်စွခုလို့ရတဲ့စိုက်ခင်းအဖြစ်ပြောင်းလဲခဲ့ပါတယ်။အသက်89နှစ်အရွယ်ရှာလီဘက်လာနဲ့ကွယ်လွန်သွားပြီဖြစ်တဲ့သူခင်မွန်းတို့က ဒီအစီအစဉ်အတွက်အကြံရခဲ့တာပါ
and it's a delight to go out on the farmers which I do a lot.
channel ဆင်ရတာပြောစရာကောင်းလို့ကျမတို့တစ်ချိန်လုံး channel ဆင်ပြီးတော့ရွှေဖြုံသီးတွေကိုကြည့်တတ်ပါတယ်အဲ့ဒီမှာအသေးနာလာခူးကြတဲ့လူတွေကလည်းကျေးဇူးတင်ကြတယ်ဆိုတော့အားလုံးအတွက်ပြောစရာပ
ါ Ken Mariam ကတော့စိုက်ပျိုးဂျန်တဲ့ကိုကလေးတွေပါခေါ်လာပါတယ် Bedlas Orchard ချန်ကိုရောက်ရင်မွေးရမီ Honduras ကချန်ကိုသတိရမိတယ်လို့ဆိုပါတယ
် It's a little bit of what I used to have as a kid so that's why
မြေရုံးကခြံထဲမှာဆော့ခဲ့ရတာမျိုးပြန်အမှတ်ရစေတဲ့အတွက်ကြောင့်မြို့ပြင်ကခြံကိုကလေးတွေခေါ်လာတာပ
ါအခုခါမှာတော့ Shirley Butler ရဲ့အသက်30အရွယ်မြေတွေကဒီခြံကိုဦးစီးလုပ်ကင်နေတာပါအထွေထွေ manager Tyler Butler ကဒီခြံမှာရွှေပြုံသီးဘယ်လိုတီးလာလဲဆိုတာကိုလည်းလေ့လာလို့ရတာကြောင့်ကလေးမိဘတွေကသူတို့ကလေးတွေကိုခေါ်လာကြတယ်လို့ဆိုပါတယ်ကလေးမိခင်တူဖြစ်တဲ့ Crystal Piazza က
My parents have always brought me. I bring my kid now.
Jama mi ba re ga le jama go di kho la le shi bi. Akhu ro jama kle re le pyan kho la ya de a hle yauk ba bi. Tu le di niya ma set ni bi ain daw yat ta ja. Ai naw tu kle re go di niya kho la au me tin ma de.
Mi ta su sai pyo ye chan ni ya ye shin ma yat di bo khat khe da chaung. Akhu lo saung ya di kala shwe phyon ni yue pwe daw ne. Chan twet ti nan ya di a chein ma la yauk le pat we yu ja tu re go.အထူးကျေးဇူးတင်ကြောင်းလဲဘတ်လာမိသားစုကပြောပါရခင်ဗျာ
Pumpkins are a pride to the town of Half Moon Bay As the pickup trucks come rolling up their treasures to display
ဒီခါတော့ကယ်လီဖိုးနီးယားမြောက်ပိုင်းကရွှေဖြုံသီးအလေးချိန်ပြိုင်ပွဲအကြောင်းကိုတင်ပြပေးရမယ်အော်ရီဂွန်ပြည်နယ်မှာနေထိုင်တဲ့လေရင်ပိုင်းလော်တယောက်ဟာအလေးချိန်ပေါင်2200နီးပါးရှိတဲ့ရွှေဖြုံသီးကြီးကိုစိုက်နိုင်ခဲ့တာကြောင့်စုရသွားပါတယ်ဧပြီလ15ရက်နေ့ကတည်းကစိုက်ပျိုးတဲ့ရွှေဖြုံသီးမျိုးစေ့ဟာအလွန်ကောင်းပြီးတော့ရာသီဥတုကလည်းတိတ်မေးတာကြောင့်ဒီလောက်အလေးချိန်ရှိတဲ့ရွှေဖြုံသီးကိုစိုက်ပျိုးနိုင်တာလို့ Steve Delta ကပြောပါတယ
်။ This warming trend that we seem to be under at least right now has
ရှိတဲ့ဒီသမှရာသီဥတုကတော်လေးနွေးနေပါတယ်။အေးရနေရဖြစ်ပေမဲ့လွန်ခဲ့တဲ့နွေရာသီနှစ်နှစ်ဆက်တိုက်ရာသီဥတုကနွေးရောရွှေဖြုံသီးစိုက်ဖို့ရာသီဥတုကအနေတော်ဖြစ်နေပါတယ်။
ဒယ်လ်တာဟာဖြုံသီးပြိုင်ပွဲမှာ၄နှစ်ဆက်တိုက်အနိုင်ရလာတာပါ။ဒီနှစ်ပြိုင်ပွဲမှာတော့သူဟာစုကြီး 15,200 နီးပါးရခဲ့ပြီး Half Moon Bay ရွှေဖြုံသီးပွဲတော်မှာအခုလာဇမ်ဘန်ကအဲ့ဒီရွှေဖြုံသီးကြီးကိုပြသထားခဲ့တာပါ
You know we spent 12 months on this so this is kind of the culmination of
ရွှေဖြုံသီးစိုက်ဖို့စနစ်လအချိန်ယူခဲ့ရတာပါဒါလတော့ကြထိမ့်သိမ့်လာခဲ့တဲ့ရလတ်ပ
ါသူဟာရွှေဖြုံသီးကို backhoe ကားနဲ့မပြီးတော့ truck ကားပေါ်တင်စနစ်နာရီကြာကယ်လီဖိုးနီးယားကိုကားမောင်းလာခဲ့တာလို့ပြောပါတယ်လူတွေတော်တော်များများကလည်းဖြုံသီးကြီးကိုကြိုက်ကြတာကြောင့်ကျင်းနေမိတယ်လို့သူကပြောပါတယ
် Thousands of people will get pictures with it which is you know really kind of why we do this in the first
place တို့တော်များဒီရွှေဖြုံသီးနဲ့ဓာတ်ပုံရဲနေအောင်ကျွန်တော်တို့ကအကြီးကြီးဖြစ်အောင်စိုက်ခဲ့ရတာပါတို့တွေလည်းပြောကြတယ်လေပိုးတော့ပြီးချိန်ကျရင်တော့အင်ကိုယူသွားပြီးအင်ရှေ့မှာချထားလိုက်ပါမယ
်ဒါပေမဲ့လေဒီရွှေဖြုံသီးကြီးကအကြီးဆုံးတော့မဟုတ်ပါဘူးကမ္ဘာအကြီးဆုံးရွှေဖြုံသီးကြီးကတော့2014ခုနှစ်ကဂျာမနီမှာစိုက်ပျိုးခဲ့တဲ့အလေးချိန်ပေါင်2300ကျော်ရှိတဲ့ဖြုံသီးကြီးဖြစ်ပါတယ်ခင်ဗျာအခုတခါတော့မီရှိဂန်ပြည်နယ်ဒီထရိုက်တိရိစ္ဆာန်ရုံကတိရိစ္ဆာန်လေးတွေရဲ့ဖယုံနီးနဲ့စော်ကစားစီရဲ့ပွဲတော်ကြောင့်တင်ပြပေးပါမယ်။မြောက်ဝန်တွေ၊ဝက်ဝန်တွေ၊ပင်ကွင်းငှက်တွေကစလို့တိရိစ္ဆာန်မျိုးစုံရှိကြတဲ့ Royal Oak အရက်ကတိရိစ္ဆာန်ရုံမှာဝန်ထမ်းတွေကရွှေဖြုံနီးအပါအဝင်တခြားဆောင်းဦးရာသီပေါ်သီးနှံတွေကိုတိရိစ္ဆာန်တွေအတွက်အရှံပေးထားတာပြောရတယ်။တိရိစ္ဆာန်ရုံဝန်ထမ်းတဦးဖြစ်သူ Elizabeth Arbor ကအော်တိုဘာ20ရက်နေ့ကသူတို့ရဲ့အစီအစဉ်အကြောင်းအခုလိုပြောပြပါရတယ်။
Today is our Smashing Pumpkins event.
ရွှေဖြုံသီးနဲ့ကစားစီရဲ့အစီအစဉ်ကိုနှစ်များစွာကတည်းကကျင်းပလာတာပါ။တစ်နှစ်ကိုနှစ်ခါကျင်းပပြီးဒီချိန်ကတော့နိုင်ငံတော်အားလိုက်ရဲ့တရရဲ့မှာကျင်းပပြီးနောက်တစ်ချိန်ကိုတော့အခုလို Halloween အချိန်မှာပဲကျင်းပပေးတာပါ
။တလိစံတွေကိုပိုးပြီးတော့ပျော်ရွှင်စေလိုတာကြောင့်ပင်ကွင်းခန့်တွေအတွက်ဆိုရင်ရွှေဖြုံသီးကိုအပေါက်ပေါက်အထဲမှာငါးတွေထည့်ပေးထားသလိုဝတ်ဝင်တွေအတွက်ဆိုရင်လည်းခရမ်းကျင်ရည်တွေထည့်ပေးထားပါတယ်။ပွဲကျင်းပပေးတဲ့ရက်တွေမှာဝန်ထမ်းတွေကလည်းအနီးကပ်စောင့်ကြပ်ကြည့်ရှုပေးနေတာကြောင့်လာရောက်လည်ပတ်သူတွေအနေနဲ့တိရစ္ဆာန်တွေအကြောင်းမေးမြန်းလေ့လာနိုင်တယ်လို့အနီးကပ်ကြည့်ရှုခွင့်ရတယ်လို့တိရစ္ဆာန်ရုံတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကိုအောင်တင်ဆက်ခဲ့တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ရမှာပါဒေါခင်မျိုးသက်ကစူးစီးတင်ဆက်ထားပါတယ်
2018ခုနှစ်အတွက်ဒါရုဗေဒနိုဘယ်ဆုချီးမြှင့်တာခံခဲ့ရတဲ့သူတေသနာတွေက
အာဂတာစူဇန်လေးလိုက်မှာဘယ်လောက်ရေးပါတယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပ
ါကျွန်တော်တို့လူသတ္တဝါတွေအလုံးရဲ့ဇီဝအသက်ရှင်မှုအတွက်မရှိမဖြစ်တဲ့ပရိုတင်းဓာတ်ကိုပဲတို့နွားတို့တို့အသားကနေရယူရပါတယ်တိရစ္ဆာန်တွေကြတဲ့အခါကျတော့အပင်ကနေပရိုတင်းဓာတ်ရဖို့အတွက်လုပ်ရတယ်အဲ့ရဖို့အတွက်မြောက်များစွာစားပြီးမှအပင်ကပရိုတင်းဓာတ်ကိုကစော်ဓာတ်ထုတ်ပြီးမှပရိုတင်းအဖြစ်ပြောင်းရပါတယ်ပရိုတင်းဓာတ်ကိုမြက်ကပဲဖြစ်ဖြစ်နွားနို့အသားပဲရပဲဖြစ်ဖြစ်ထုတ်ပြီးတဲ့အခါမှတည်းလူတွေရဲ့စွမ်းအင်ကအဲ့ဒီကနေရတယ်အသက်ရှင်နိုင်ပါတယ်ဒါအသက်အရေးကြီးပါတယ်လာမယ့်နှစ်20လောက်အတွင်းမှာအမေရိကန်နိုင်ငံ NASA နေပြီးတော့အင်္ဂါဂျိုဘောလူတွေတွားရောက်ဖို့အကောင်ထည့်ဖို့မှာပေါ့နော်အဲ့တော့ဆဲရုပ်တွေမဟုတ်ဘဲနဲ့ပရိုတင်းဓာတ်ပေါ်မှာမှီပြီးတော့မှအသက်ရှင်ရတဲ့လူတွေကိုကိုယ်တိုင်သွားကြမှာဖြစ်တဲ့အတွက်သွားမဲ့ခရီးကကိုလာကွယ်အပြန်ကကိုလာကွယ်နောက်အင်္ဂါဂျိုပေါ်မှာတစ်နှစ်ခွဲလောက်နေရမယ်ဆိုလို့ရှိရင်၄နှစ်လောက်အကြာသွားတဲ့ခရီးစဉ်ဖြစ်တဲ့အတွက်လိုက်ပါတဲ့ခရီးတွေအတွက်လိုအပ်တာကတော့နည်းနည်းစားမယ်အစာတွေအများဆုံးရှိနေမယ်အစာအစာနဲ့ပြီးတော့အလွန်အနည်းတင်ထက်မြက်တဲ့ဆေးဝါးတွေယူသွားဖို့လိုအပ်ပါတယ်
NASA American Agatha Susan ရဲ့ဖွဲ့ကဒေါက်တာပရိသတ်တင်မှာ Agatha ရဲ့လူသားတွေတွားရောက်ဖို့နဲ့ဆင်နွှဲနေတဲ့ Agatha ဆံရသိပ်ပံတဲ့ဆေးပညာရသူတည်တနာတွေကို Texas ပြည်နယ်မှာရှိတဲ့ Lyndon B. Johnson Swiss Center ကနေအဓိကဆောင်ရွက်နေတာဖြစ်ပြီးဒီနှစ်ဓာတုဗေဒ Nobel ဆုရသူတည်တနာတွေဟာ NASA အတွက်အတော့ကိုအထောက်အကူရစေတယ်လို့ဆိုပါတယ်
အာကာသခရီးစဉ်မှာလူအန္တရာယ်ပြုစေတဲ့ cosmic ဓာတ်ရောင်ကြီးမျိုးလူခန္ဓာကိုယ်ကနေ vitamin A C တို့ကစုပ်ယူလိုက်နိုင်ပါတယ်။ရောင်ကြီးတင့်လို့ cell တွေပြတ်သွားလို့ရှိရင် design လုပ်လို့ဒီဇီဝ design bio engineering genetic engineering နဲ့လုပ်လို့ရတဲ့ protein enzyme တွေကနေထုတ်ယူနိုင်တဲ့မကောင်းတဲ့ cell တွေပွားလာမဲ့အစားဒီဆေးတွေကဖျက်ပေးနိုင်အကောင်းဆုံးဖြစ်ပါလိမ့်မယ်။ဒီဆေးဝါးဗေဒမျိုးကိုလေ့လာတဲ့ဟာကို space medicine လို့ခေါ်ပါတယ်။အာကာသဆေးပညာပေါ့နော်။စေပေါ်ထုံးမှုလို့လည်းခေါ်ပါတယ် space medicine generation ပေါ့နော်နောက်တစ်ခုကပါလဲဆိုမိုင်းတန်းပေါင်းများများစွာဝေးတဲ့နေရာနေပြီးတော့အဝေးကနေစေကူတာဤကိုလေဒီ telemedicine တို့လည်း NASA မှာစမ်းသပ်နေပါတယ်ဥပမာအားဖြင့် cytochrome P450 လို့ခေါ်တဲ့တဆေးဓာတ်ပေါ့နော် protein enzyme ရဲ့အာနိသင်ထည့်မြှင့်မှုကိုခန္ဓာကိုယ်တန်ဆန်းအားရှိဖို့ပို့ပြီးတော့ထည့်မြှင့်ဖို့အတွက်အထောက်အကူဖြစ်တဲ့ enzyme mutant ကိုထုတ်ယူဖို့တိတ်အရေးကြီးပါတယ်ဒါနဲ့ပတ်သက်တဲ့စေတုတ္တနာမျိုးကို NASA Johnson Space Flight Center ဒေသနာဌာနမှာအထူးစ조사နေကြပါတယ်။ဒီ조사နေတဲ့ဟာကိုအရန်ကိုအထောက်အကူပြုမဲ့ဤပညာနဲ့ပတ်သက်ပြီးတော့ Nobel ဆုပေးတယ်လို့ပြောလို့ရပါတယ
်။2018အတွက်ဓာတုဗေဒ Nobel ဆုရသူ3ဦးတည်းကဆုတဝက်ကို American နိုင်ငံ California ဆက်မှုတက္ကသိုလ်ကဓာတု Engineer ပမောက္ခ Francis H. Arnold ကရခဲ့တာပါ။သူ့ရဲ့သူ့ဒေသနာက Agatha Susan ရဲ့အတွက်ဘလို့အရေးပါပါတယ်လေ
ဓာတုဗေဒ Nobel ဆုရခဲ့တဲ့ Dr. Francis Arnold သူရဲ့ protein enzyme ရတဆေးဓာတ်ကိုမျိုးရိုးဗီဇာ engineer နီးပညာ genetic engineering နဲ့ထုတ်ယူတဲ့နီးဟာခရီးဝေးလူသားတွေလိုက်ပါမယ်အာကာသစူးစမ်းလေ့လာမှုအတွက်အထောက်အကူပြုမှာဖြစ်ပါတယ်သူရဲ့ directed evolution ပေါ့နော် Charles Darwin ရဲ့ဗီဇာမျိုးရိုးတိုးတက်ပြောင်းလဲမှု theory ကိုအခြေခံထားတဲ့နီးပညာကို directed evolution လို့ခေါ်ပါတယ်အဲ့တော့ဗီဇာမျိုးရိုးကတိုးတက်ပြောင်းလဲလာတဲ့ ecosystem ပေါ့နော်ကိုနေထိုင်တဲ့ပတ်ဝန်းကျင်နဲ့သဟဇာတဖြစ်အောင်တတဝါတွေရဲ့နေမှုထိုင်မှုတွေကအစတဘာဝလျောက်အလူလိုပြောင်းလဲလာတဲ့ဟာကိုဗီဇာမျိုးရိုးတိုးတက်ပြောင်းလဲမှု evolution လို့ခေါ်ပါတယ်အဲ့တော့ဒီ genetic evolution နဲ့ပတ်သက်ပြီးဒီ idea ကိုအသုံးပြုပြီးတော့မှလူကိုယ်တိုင်ဝင်ပြီးတော့ဗီဇမျိုးရိုးတိုးတက်ပြောင်းလဲအောင်လုပ်တဲ့နည်းပညာကိုခေါ်ပါတယ်
။သဘာဝနည်းနဲ့ဓာတုဓာတ်တုံ့ပြန်မှုတွေမြန်ဆန်လာအောင် enzyme တက်ဖြစ်ပေါ်မှုကိုထိန်းချုပ်နိုင်တဲ့နည်းလမ်းကိုရှာတွေ့ခဲ့တဲ့ပမောက္ခအာနုနဲ့တူဓာတုဗေဒ Nobel ဆုကိုပူးတွဲရခဲ့သူက2ဦးပါ။ American နိုင်ငံ Missouri တက္ကသိုလ်ဇီဝသိပ္ပံဌာနကဂုဏ်သုဆောင်ပမောက္ခ George B. Smith ကိုတော့ protein အသစ်တွေထုတ်နိုင်အောင် bacteria တွေကိုပြောင်းလဲပေးမယ်virus အမျိုးအစားထုတ်လုပ်နိုင်တဲ့အတွက်ပေးအပ်တာဖြစ်ပြီး Britain နိုင်ငံ Cambridge တက္ကသိုလ်ကသုတေသနပညာရှင်ပမောက္ခ Gregory Winter ကိုတော့ဆေးဝါးပစ္စည်းထုတ်လုပ်ရမှာသုံးနိုင်မယ်ခန္ဓာကိုယ်တွင်ဗလိဇီဝပစ္စည်းတွေဖြစ်ပေါ်စေနိုင်တဲ့နည်းလမ်းတွေကိုရှာတွေ့ခဲ့တဲ့အတွက်ပေးအပ်ခဲ့တာပါသူတို့သုံးဦးရဲ့သုတေသနတွေ့ရှိချက်တွေဟာတစ်ခုနဲ့တစ်ခုအပြန်အလှန်အကျိုးပြုနေကြတယ်လို့လည်းပြောပါတယ်
ဓာတုပေရာနိုဘယ်ဆုဒီနှစ်ထဲမှာရတဲ့သုံးဦးတည်းကနေဒေါက်တာဂျော့စမစ်နဲ့ဒေါက်တာဂရီဂရီဝင်းတာတို့ကဒေါက်တာဖရန်စစ်အာနိုတဲ့သူတည်တနာနဲ့တဦးပေါ်တဦးပြန်လှန်အကျေစုပြုပါတယ်။ဘာကြောင့်လဲဆိုတော့ဒေါက်တာစမစ်နဲ့ဒေါက်တာဝင်းတာတို့ဟာဗိုင်းရပ်စ်ပိုးတွေကိုအခြေခံပြီးတော့မိမိလိုချင်တဲ့ပရိုတင်းအမျိုးအစားဒါမှမဟုတ်လို့ရှိရင်ပရိုတင်းအင်ဇိုင်းကစေးတပ်ပရိုတင်းအမျိုးအစားကိုဗီဇာမျိုးရိုး DNA ဂျင်းစေကိုဒီဗိုင်းရပ်စ်ထည့်ပြီးတော့ကိုလိုချင်တဲ့ဒီအင်ဇိုင်းပရိုတင်းကိုထုတ်ယူနိုင်တဲ့အခါကိုသူတို့ကသူတည်တနာလုပ်ခဲ့လို့ရတာပါ။ဒေါက်တာဖရန်စစ်အာနိုကြတော့သူ့ရဲ့သူတည်တနာကဒီကုနာထုတ်လို့ရတဲ့ဒီအင်ဇိုင်းတွေကိုဖြတ်ပြီးပွားဖို့အတွက်ကိုသူကဘာလုပ်လဲဆိုတော့ဗိုင်းရပ်စ်အစသူကဘက်တီးရီးယားတွေကိုထည့်လိုက်တယ်။ဘက်တီးရီးယားထဲမှာဒီကိုလိုချင်တဲ့အမျိုးအစားပရိုတင်းအင်ဇိုင်းကိုသူကပွားလိုက်တာပေါ့နော်။ပွားလိုက်တဲ့အခါကျတော့သူကတဖြည်းဖြည်းဘက်တီးရီးယားထဲမှာဒီအင်ဇိုင်းတွေကနေအများကြီးထွက်လာတယ်။ထွက်လာတဲ့အထက်မှာပို့ပြီးတော့တန့်နေပို့ပြီးကောင်းနေအင်ဇိုင်းကိုတက်စုထဲမှာပေါ့နော်ဖွဲပြီးတော့ရွေးယူလိုက်တယ်ရွေးယူလိုက်ပြီးတော့မှတစ်ခါပြန်ပြီးတော့နောက်အသစ်အင်ဇိုင်းထပ်မွေးထပ်မွေးတဲ့အခါကျတော့ဘာဖြစ်သွားလဲဆိုတဲ့အခါကျထည့်ပေးလိုက်တဲ့အမျိုးအစားကကောင်းတဲ့အတွက်ထပ်ပွားလာတဲ့ဟာတွေကလည်းအမျိုးအစားကောင်းတဲ့ဟာတွေအများကြီးရအဲ့တော့သူကစင်ကဲစင်ကဲတန်တရားလဲနေတယ်လို့ပေါ့နော်ထည့်လိုက်ပိုကောင်းတဲ့အမျိုးတွေအများကြီးထွက်လာလိုက်နဲ့သူကအကောင်းဆုံးအတန်ဆုံးနဲ့အတန်ဆုံးမျိုးရိုးဗီဇထွက်လို့ရတဲ့အင်ဇိုင်းကိုသူကယူလိုက်တာပေါ့နော်ဒီအနေပတ်သက်တဲ့သူတည်နာအခုမှရလို့အခုပေးတာမဟုတ်ပါဘူး1980လောက်ကလေးကစပြီးတော့သူလိုစူးစမ်းခဲ့တာပါအဓိကကပါလဲဆိုလို့ရှိရင် genetic mutation ဆိုတဲ့နည်းပညာနဲ့စပားအသိဉာဏ်တွေအထွတ်တိုးအောင်လို့ထွက်များတဲ့နွားရအောင်ဖန်တီးတဲ့ဒီ theory အခြေခံထားတဲ့နည်းပညာဒီ direct evolution ကို test tube ပေါ့နော်ဖန်ပြွန်တဲ့မှာဗီဇမျိုးကိုပြောင်းပြီးကောင်းအောင်လုပ်ရတဲ့နည်းပညာနဲ့ပတ်သက်လို့ဓာတုပေရာနိုဘယ်ဆုကိုဒီနှစ်ချီးမြှင့်တာပါ
ဒီနည်းပညာနဲ့သူတည်တနာလှုပ်ဆောင်မှုတွေကနေလူတွေအတွက်ဘလို့အကျိုးဖြစ်စေတဲ့ဆိုတာကိုနောက်တစ်ပတ်မှာဆက်ပြီးပြောပြပေးဖို့ရှိတယ်ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်အခုသိပ္ပံနဲ့နည်းပညာကဏ္ဍမှာတော့လူတွေပရိုတင်းကိုစားသုံးပြီးအာကာသထဲမှာကြာရှည်နေထိုင်နိုင်မလားဆိုတဲ့သူတည်တနာအကြောင်းကိုနားဆင်ကြရတာပါအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းညို့ကိုကိုရန်နိုင်ပြောပြပြပါအောင်ဗျာ
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့နိုင်ငံတိုင်းဝန်ကြီးအောင်ဟီလရီကလင်တန်တို့လိုထင်ရှားတဲ့ဒီမိုကရက်ခေါင်းဆောင်တွေနဲ့သမ္မတထရန့်ကိုဝေဖန်သူတွေနဲ့သတင်းမီဒီယာတွေကိုဖောက်ခွဲပစ္စည်းတွေပါဝင်တဲ့စာအိတ်တွေပေးပို့လာနဲ့ဆက်ဆက်ပြီးတော့လူတဦးကိုဖမ်းဆီးလိုက်ပြီးဖြစ်တဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကဖမ်းဆီးလိုက်ပြီးဖြစ်တယ်လို့ပြောပါတယ်အဲ့ဒီလူကိုဖလော်ရီဒါပြည်နယ်တောင်ပိုင်းက plantation မြို့မှာဒီကနေ့ဖမ်းဆီးလိုက်တာဖြစ်တယ်လို့လဲ CNN သတင်းဌာနကဖော်ပြပါတယ်သူနဲ့အတူဗန်ကားတစ်စီးကိုလည်းတာဝန်ရှိသူတွေဘက်ကဖမ်းဆီးထားပါတယ်တူရကီနိုင်ငံကစော်ဒီကောင်စစ်ဝင်ရုံးအတွင်းအသက်ခံလိုက်ရတဲ့စော်ဒီသတင်းတော့ဂျမောကရှူဂီရဲ့အလောင်းကိုဖျောက်ဖျက်ပစ်တဲ့နေရာနဲ့အဲ့လိုဖျောက်ပြတဲ့နေရာမှာပူပေါင်းကြံစီခဲ့တဲ့သူတွေဘသူပဲဝါဖြစ်တယ်ဆိုတာကိုထုတ်ပေါ်ပြောဆိုဖို့တူရကီသမ္မတရေဂျက်တာယီအာရဝန်ကဒီကနေ့တောက်ကြာနေ့မှာတိုက်တွန်းလိုက်ပါတယ်ဇနီနောက်ကရှိုဂီတက်ခံရတဲ့တပ်တွေထောက်ထားတွေပူရထားပြီလို့လဲသမ္မတအာရဝန်ကလွတ်တော်အစည်းအဝေးမှာပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမသွားခဲ့ပါဘူးတောင်နဲ့မြောက်ကိုရီးယားနိုင်ငံကြားမှာတင်းမာမှုတွေကိုရှော့ချဖို့ပြီးခဲ့တဲ့လကစီးရဲရကြဲကြဲမြက်မြက်ဆွေးနွေးထားတဲ့သဘောတူညီမှုကိုအကောင့်ထဲပေါ်ရေးကိစ္စဆွေးနွေးဖို့အတွက်နိုင်ငံစစ်ဘက်တောင်းဆိုရှိသူတွေဟာနေဆက်မှာဒီကနေ့ဆွေးနွေးကြကြပါတယ်ဆွေးနွေးပွဲအတွက်မှာနိုင်ငံခြားဆက်သွယ်ရေးမြေထားရှိပြီးတော့ပြဿနာတွေမတဆထိတိုက်တွေ့တာတွေမဖြစ်အောင်ရှောင်နိုင်ဖို့အတွက်ရည်ရွယ်တဲ့ပူးတွဲစစ်ကော်မတီတရတီထောင်သွားဖို့ပါဝင်တယ်လို့လည်းတောင်ကိုရီးယားစစ်တပ်ရဲ့ပြောခွင့်ရဗိုလ်ချုပ်ကင်ဒိုဂျွန်ကပြောကြားခဲ့ပါတယ်တရုတ်နိုင်ငံအနောက်ပိုင်းမှာဓာတ်ကင်ထားတဲ့အမျိုးသမီးတူကမူလာရန်ကျောင်းကကလေးတွေကိုတိုက်ခိုက်ခဲ့တဲ့အတွက်ကျောင်းသားကျောင်းသူ14ဦးဒဏ်ရာရသွားခဲ့ပါတယ်ကျောင်းကင်းမျိုးကကျောင်းတစ်ခုမှာမနေ့ပိုင်းလေးချိန်ခန်းလုပ်ပြီးကျောင်းထဲပြန်လာတဲ့ကလေးတွေကိုလူဆိုတဲ့အမျိုးသမီးကဓာတ်ကင်ပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုရန်နိုင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်ဆူမွန်ဖြစ်ပါတယ်အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒန်ခရက်ဖ်တန်ဖြစ်ပါတယ်ဗီအိုအမေရိကန်တန်ညအပစ်မြန်မာဘာသာအစီအစဉ်ကိုည10:00နာရီအထိလိုင်းနိုမီတာ25/52/51တို့ကနေထုတ်လွှင့်ခဲ့တာပါသောရရှင်နေအားလုံး VNDA ကင်းဝေးပြီးပျော်ရွှင်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington. Welcome to the Voice of America.